သမဘာသာပါဠိတော်အောပမာတဝက်ဆိုတာပေါ့ဆရာများဆိုတာတတိဆိုတာနဲ့ပတ်သက်ပြီးတော့အဲ့ဒီလိုပါဠိတော်တစ်မျိုးဟောထားတယ်အောပမာတော်အမတံဗရံပမာတော်မေသူနောဗဒံအပမာဏမိယတိရေပမသာယထာမတံအပမာတော်မမေမရမကော့မသတတိတရားဆိုတဲ့အပမာဏနဲ့နေရခြင်းသည်အပမတောအမတံဗဒံအမတံမတိယဖြစ်သောနိဗ္ဗာန်ယဝသက်ရှိခြင်းဤဗဒံကြောင့်တရားပါပေသည်ပမာတောမိစုနောဗဒံပမာတောမိမေရေလည်းပုံမသသာနေခြင်းသည်မိစုနောနေခြင်းဤဝါသက်တို့ခြင်းဤဗဒံကြောင့်တရားပါပေသည်အပမတနာမိယတိအပမတံမမိမရေမပေါ်မရသတိတရားနှင့်နေကြကုန်သောသူတို့သည်နာမည်ရသည့်မသိနိုင်ကြလေဝါသက်ရှိကြလေဟုရေပမတာယထမန္တာရေအရှင်သူတို့သည်ကပမတာပမာဒတရားအာဇီး၍နေကြလေကုန်ဒီထုပ်ပုဂ္ဂိုလ်တို့သည်ယထမန္တာပေသောသူတို့နှင့်တူကြလေကုန်တတိဆိုတဲ့တရားကလေးတစ်လုံးတတိဆိုတဲ့ပရမတ္ထတရားတစ်လုံးကိုမြတ်စွာဘုရားအလုံးစံမှုရှိတဲ့တရားတစ်ခုအနေနဲ့ဟောထားတယ်အမမတောအမတံပတံအမမတတရားနဲ့နေရမယ်ဆိုလို့ရှိတယ်။အမတံအမတလို့ခေါ်တဲ့နိဗ္ဗာန်ရဲ့အခြေခံအကြောင်းရင်းကြီးပဲနိဗ္ဗာန်သွားရလမ်းပဲ။ဒါကြောင့်ဒီပြောရလို့ဆိုရင်အမမတနဲ့နေမဲ့ဆိုရင်အသက်ရှိတတ်တဲ့ဒါရှိတဲ့မျိုးပဲ။အမမရတဲ့အသက်ရှိခြင်းရဲ့အကြောင်းတရား။အမတလို့ခေါ်တဲ့နိဗ္ဗာန်ရဲ့အကြောင်းတရားဟာဒီအမတတရား။ပမာဒမေသုတော်ဗျာပမာဒလို့ခေါ်တဲ့အဲတတိလက်လို့ပြီးတော့မောဟလွန်မှုပဲလို့ရှိနေတော့မေသုတော်ဗျာပေခြင်းရဲ့အကြောင်းပေမင်းရဲ့အကြောင်းခဏညရင်တော့အဲတတိလက်လို့ပြီးတော့မောဟလွန်မှုခဲ့ရင်ဘာဖြစ်သလဲအသက်တူတတ်တယ်ဒီလေးပဲလို့ရရသဘာဝိတော်ကနမိုက်ကိုကောင်းတဲ့ချမ်းလိုက်တော့အမမတလို့ခေါ်တဲ့တတိနဲ့သာနေနိုင်ကြမယ်ဆိုရင်တော့ရရှိနေတဲ့ခန္ဓာလည်းပဲမပြတ်မပြီးပဲနဲ့ချမ်းမြစွာတီးအသက်ရှိတဲ့အမတလို့ခေါ်တဲ့နိဗ္ဗာန်ကိုလည်းပဲလွယ်လွယ်နဲ့ရနိုင်တဲ့အကြောင်းတရားပဲလို့နောက်ထပ်ကအဲဒီလိုအမမတတရားမရှိပဲနဲ့တတိလည်းလို့ဖြစ်မိရင်တော့အသက်လည်းတိုးတက်တယ်အမတလို့ခေါ်တဲ့နိဗ္ဗာန်နဲ့လည်းဝေးတယ်ရှိဥစွာသဘိုက်ကဒီလေးပဲကြာအပမတနာမိယံတိအပမတမမိမရောမပေါ်မရနေကြသောပုဂ္ဂိုလ်တို့သည်နာမိယံတိမသိဆုံးနိုင်ကြလေရောအပမတတရားနဲ့ဒီပဲဆိုရင်နာမိယံတိအသက်ရှိရေဒီပမတယထမတရေအရှင်သူတို့သည်ကပမတပမတတရားအာရှိဝင်နေကြလေရောတိတုပုဂ္ဂိုလ်တို့သည်ယထမတအသက်ရှင်ရဲနဲ့ပေသောသူတို့နဲ့တူကြလေရောသမထတရားရွှေမုံနေလို့ရှိတယ်။ဒီလိုဟာဒီဝိတ္တင်တွေလို့ခေါ်တဲ့အသက်ရှင်ပင်ရှင်ရွေ့နေတဲ့ညတော်လည်းပဲ။သမထတရားရွှေမုံရဲ့အတွက်ကြောင့်အဘမထလို့ခေါ်တဲ့တတိကျင်းနေတဲ့အတွက်ကြောင့်ထိုပုဂ္ဂိုလ်ဟာအသက်ရှင်နေတဲ့ပြည့်တဲ့လူပဲ။ဒီကဘာရည်ကြည့်တယ်။အဘမထလို့ခေါ်တဲ့တတိသိတဲ့ရည်ကြည့်။ဒါချင်းကိုတော့ရပြီ။ပြိကတော့ဘုံတစ်ခုလို့လေတဲ့ကံနေတို့တိုင်းတော်ဟောတော်မူခဲ့တဲ့မိခင်၅ရက်ဓမ္မကနာ၈လုံးလေးတော်အဲဒီမိခင်၅ရက်ပြိဋက၃ပုံကြီးတစ်ခုလုံး၄၀ကံနေလုံးကိုဟောခဲ့တဲ့တရားတွေကိုအကုန်လုံးခြုံပြီးတော့ပြိဋိမှာသံဃာကြီးကြတော့မှာပါတဲ့စကားလေးဟာအဲဒီအပမာဒတရားတစ်လုံးနဲ့လည်းပဲခြုံပြီးတော့မှာပါတယ်အပမာဒီနဘိက္ခေပမာဒေထအဲဒီစကားလေးတစ်လုံးနဲ့ပြိဋက၃ပုံဝုံပြီးသွားတယ်အပမာဒီနဘိက္ခေပမာဒေထခရဓမ္မသင်္ခါရအပမဒိနဘိက္ခေသမ္မာဒိတဝါယဓမ္မသင်္ခါရအပမဒိနဘိက္ခေသမ္မာဒိတဟုတ်ပြီသင်္ခါရတရားမှန်မှန်ခရဓမ္မပုံခန်းတဲ့သဘောရှိတယ်ဝါယဓမ္မပြည့်စည်တဲ့သဘောရှိတယ်တပ္ပမတို့ကြောင့်ဘိက္ခေသမ္မာရာဝိခန္ဓာရုပ်ကိုမြော်တွေ့ကြောင်ကြောင့်သူတော်ကအောင်တော့တုံမေတိနောတိအပမဒိကမမေမလက်မပေါ်မနှံတက်နာနဲ့သတိဆိုတဲ့အပမဒတရားဖြင့်ဘာသာကိစ္စနဲ့လုံးဆုံးသောပြုဝေကိစ္စသမဏမြတ်တို့ကိုသမ္မာတေယတာပြည်စည်းအောင်အထုရီနေကြတော့ဒီလိုမှပြခဲ့။ဘယ်လိုလဲသမ္မာညာနှုတ်ဆုံးမှာသွားတဲ့ဘုရားကတော့အဲ့ဒါဘယ်ရှင်ရဲ့နှုတ်ဆုံးမင်းကုန်လေးပဲ အဲ့ဒီအပ္ပမေနဝိပ္ပေနံပါတိသာဟုတ်တယ်နေခါရတရားမှန်မှန်အကုန်ပစ္စည်းရပါကြီးပဲဖြစ်လာတဲ့နေခါရတရားမှန်မှန်ဘယ်တရားမှသူပစ္စည်းသွားပါကြီးပဲအဲ့ဒါကိုအမြဲတည်းတတိနဲ့စောင့်ကြည့်ပြီးတော့မမေ့မလျော့တဲ့အမမာတတရားနဲ့ရှင်းတာနေရကြပြီးတော့ဆိုပြီးနောက်ကဘုရားရှင်ပါစကားမှမပြောတော့ပဲအဲ့ဒါဆန်းကောင်ကျော်အာယုဒက်ကဏ္ဍကြီးကဘုရားပြိဋိဘဆံပေါ့ဒီတော့ဘယ်ကြီးကိုယ်မဲ့လောက်ဆုံးမင်းကုန်းတော့ဟာအပမာတတရားဘုရားကိုမမေ့ဘူးတရားကိုမမေ့ဘူးမင်္ဂလာကိုမမေ့ဘူးဆိုတဲ့ပုံပုံများသည်ဘုရားရှင်ကိုယ်တော်များရဲ့အဲ့ဒီနောက်ဆုံးမှာတန်းတော်ကလေးဖြစ်တယ်အပမာဒတရားလေးကိုမမေ့ဘူးအရေးကြီးအခုမေ့ရမှုတဲ့စကားဟာအလုံးမှတ်သားစရာကောင်းတဲ့စကားဘဝတရားကိုဘလို့ပဲအဖို့တန်တဲ့စကားတွေပြောခဲ့ပြောခဲ့အဲ့ဒီလိုနောက်ဆုံးပြောထားတဲ့စကားကလေးတွေဟာကျန်ရည်သူပုံပုံတို့အဲ့ဒါရင်းနေတဲ့လုံးထဲမှာဆွဲပြီးတော့ကျန်ရမယ်စကားဒီတော့ဘုရားကိုချစ်တယ်တရားကိုချစ်တယ်သံဃာကိုချစ်ကြပါတယ်ဆိုတဲ့ဘုန်းကြီးတို့ဩော်ဟာဒီအမျိုးကောင်းကမျိုးကောင်းသမီးတွေတောင်းပါကြီးနေတဲ့ကသာသမီတစုအားလုံးကဘယ်လိုနေကြရမှာလဲဆိုလို့ရှိရင်အဲ့ဒီအပမာဒတရားနဲ့နေကြရမယ်ဘုန်းကြီးအဲ့ဒါပဲပြောတယ်အပမာဒတရားနဲ့နေရဘာကြောင့်အပမာဒတရားနဲ့နေရမလဲအပမာဒအမတံပတံအပမာဒအဲ့ဒီအပမာဒဆိုတဲ့တတိတရားလက်ထင်ကပ်ပြီးတော့နေခြင်းဒီအမှန်တမ်းအသက်ရှင်ရဲ့ဗဏ္ဍာရောက်ပြရပါပဲအသက်ရှင်တင်ရဘာဖြစ်လို့အသက်ရှင်နေတာလဲမေ့ကြည့်ကြအောင်မေးခွန်းလေးထုတ်ကြည့်ကြအောင်အသက်ရှင်ရင်းဆိုတဲ့အကျိုးတရားကိုလူတိုင်းလိုချင်တယ်အသက်ရှင်ရင်းဆိုတဲ့အကျိုးတရားအာရုံကြီးကအကျိုးတရားကိုလူတိုင်းလိုချင်ကြပြီမဲ့ရောက်တဲ့တည်းသူမှမဟုတ်အကျိုးတရားကတော့အသက်ရှင်ရင်းလဲဆိုတာကဟောဒီဒီကတာဘဝမှာကံတွေငါးပါးကိုပြည့်ပြည့်စုံစုံခံစားနေရတာဟာဒိဋ္ဌာဓမ္မဒုက္ခလက်တွေ့နိဗ္ဗာန်ချမ်းသာကြီးပဲလို့ကံကံချမ်းသာဘူးပဲလေလက်တွေ့ဒိဋ္ဌာဓမ္မဒုက္ခအနေနဲ့ယူဆတဲ့ပုဂ္ဂိုလ်တွေကအဲ့ဒါရှိရှိနေရလို့ရှိရှိအဲ့ဒီကံကဒုက္ခကိုအကျဉ်းကြီးခံစားခြင်းနဲ့အတွက်ကြောင့်သိရှိခြင်းပါကံကံကိုတကယ်ချမ်းသာအစ်သင်ပြီးတဲ့ပုဂ္ဂိုလ်များအတွက်ဒီလိုလားတကယ်လို့မှတ်ပါရိကကံကံချမ်းသာတဲ့မှန်လို့လေဘုရားတို့သာမေကရာပြောရမယ်ဆိုလို့ရှိရင်ကံမချမ်းသာတဲ့ကံမဒုက္ခတဲ့ပို့ပြီးတော့ကာလွန်သောဇာနဒုက္ခနဲ့တွေ့နေတဲ့ပုဂ္ဂိုလ်တွေကလည်းပဲဇာနဒုက္ခဆိုတာကဇန်ချမ်းတာကာမဒုက္ခဆိုတာကဟောဒီယူမကနာကန္နာရကဆွတ်ရပါဆိုတဲ့ကာမလုံး၅ပါးကိုအတန်းနဲ့ခန္ဓာမျက်စိနဲ့ခန္ဓာနားနဲ့ခန္ဓာနှာခေါင်းနဲ့ခန္ဓာခန္ဓာကိုယ်နဲ့ခန္ဓာကိုယ်ကြီးနဲ့ခန္ဓာအဲလိုဆိုရုပ်နဲ့တရားအာယုံ၅မျိုးကိုတက္ကုသောတာခန္ဓာတွေကကာယလို့ခေါ်တဲ့ဒွါရ၆ဒွါရ၅ပါးကနေပြီးတော့ခန္ဓာနေတာဟာအဲ့ဒါကာမဒုက္ခကာမဂုဏ်ချမ်းသာခံစားဖို့ယူမနာကန္နာရကဖွတ်တာပါဆိုတဲ့ဒီ၅မျိုးသောတရားဟာအဲ့ဒါကာမဂုဏ်၅ပါးကိုခေါ်တဲ့လုံလန်းအပ်တဲ့နှိမ့်တဲ့အပ်တဲ့မြင်လို့အပ်တဲ့တရားမှန်တယ်ကိုအဲ့ဒါကာမတရားပြီးရပါဒသဘောရှိတဲ့ချစ်အပ်ပါရအပ်တဲ့သဘောရှိတဲ့အဲ့ဒီယူမနာကန္နာရကဖွတ်တာပါ၅မျိုးအဲ့ဒါကာမဒုက္ခအဲ့ဒီကာမဒုက္ခလို့ခေါ်တဲ့ကာမဂုဏ်ချမ်းသာကိုပြင်းပြင်းရဲ့တကယ်ကျိုးတာအစ်စ်ပဲလို့ထင်မိပြီးတော့ဒုက္ခတာကိုလောကီခံစားလို့တဲ့ပုဂ္ဂိုလ်တွေကအဲ့ရှိခြင်းတယ်လို့ကာမဒုက္ခကိုသာလင်အတွတ်တချမ်းသာတဲ့ပုဂ္ဂိုလ်တွေကဒီလိုအကံကုန်ချမ်းသာခံစားဖို့ရအတွက်လည်းပဲအဲ့ရှိဖို့တောင်းထားကြတယ်ဒါတမျိုးအစ်စ်ဒီလိုမှတ်သားရကြတော့ဘယ်လိုဖြစ်လဲဟောဟောဒီကာမဒုက္ခကြီးဆိုတာဟာနှလုံးသွင်းကြည့်လိုက်တယ်အဲ့ဒီနှလုံးသွင်းကြည့်လိုက်ကြလဲအပမာဒကာမဘဟုဒုက္ခဘဟုပါယပါအာဒီနဝဝိသပိယောကာမငါတို့ကလေးရရှိပြီးတော့နေကြတယ်ဟောဒီကာမရှိတယ်ဆိုတာအပ္ပသာဒပါယဟုကနေကြတော့ဤဘဟုဒုက္ခဆင်းရဲမှုတွေကနာလင်များကြတော့ဤပြိတ္တကြောင့်မကြီးနဲ့ဟောဒီဒါတော့အောင်နေလို့အလုံးလုံးသွင်းကြည့်လိုက်သမ်းကာမငါတို့ကလေးရရှိနေတဲ့ကာမရှိတယ်ဆိုတာအပ္ပသာဒပါယဟုကနေကြတော့ဤဘုဒ္ဓကအဲဒီကာမစည်းစိမ်တို့အတွက်ဆင်းရဲမှုတွေကနာမည်များကြတော့ဤဘာလို့မာယာကပင်မှုတွေကနာမည်များကြတော့ဤဘုဒ္ဓကဘုမာယာကအာရိနောဣဒ္ဓပေယောဣဒ္ဓပရိကာမစည်းစိမ်တို့၌အာရိနောပြစ်ချက်တွေကနာမည်ပင်ယောတို့၏တို့၏များကြတော့ဤကာမစည်းစိမ်ရေဆိုတာအပ္ပါဒာတာယဟုကဆက်ပြီးတော့နေတယ်ဟောဒီကာမစည်းစိမ်ကာမဂုဏ်ချမ်းသာကလေးတစ်ခုရမ်းဖို့ရအတွက်ပင်ပန်းရတဲ့ဒုက္ခဆင်းရဲရတဲ့ကာယိကဒုက္ခသတိကဒုက္ခမင်းရဲ့ဘုရားအရေးကလည်းနေဝင်မှုတွေဒီအရှိအနောက်တောင်ကြောင့်အရက်လေးမျက်နှာပြေးလျှော်ပြီးတော့မ ကျန်တော့လည်းပဲအဲ့ဒီပရိသနာဒုက္ခလည်းပေါ်တယ်ရှာမှုတွေဒုက္ခကြီးရဲ့အပြင်ရှာလို့ရလာတဲ့ကာမဂုဏ်တွေတခုရဖို့အတွက်ရှာတယ်ဒုက္ခပေးရဖို့ရလာတယ်လို့လည်းပဲအဲ့ဒီပရိသနာဒုက္ခလည်းပေါ်တယ်ရှာမှုတွေဒုက္ခကြီးရဲ့အပြင်ရှာလို့ရလာတဲ့ကာမသီးတွေကိုနှလုံးသွင်းပြန်တော့လည်းပဲရှာပြီးသိနေကြည့်ရတယ်လောကဘာဒုက္ခရှိနေလဲဆိုရင်အာရခဒုက္ခထို့ကံမှဝိသုဒေကိုငါပိုင်ပြီလို အဲ့ဒါဆောက်ဆောက်ပြန်မလို့ဘူးငါပဲကြီးဆိုတာနဲ့ဒီနေ့လည်းအဲ့ဒါဆောက်ဆောက်တော့အဲ့ဒါဘုရားဟောမာနိဒနာပုဂ္ဂိမဟောတဏ္ဍမသိသဝိရေသနာပရိယေသနာသိသလာဘောလာမမသိသဝိနိသယောဝိနိသယံပရိသေသောသနာဣသောသနာပရိသအာရခောတဏ္ဍလူလန်းသံသရေဆိုတဲ့သင်္နာကိုပရိသဆွဲရင်ပရိယေသနာရှာပြီးမူရဟောတိဖြစ်ဤလူချင်းလို့ရှာရှာတော့ဘာဖြစ်လဲဒုရေသနာပရိသလာဘောရလာတယ်လာမသိတာရတာအကြောင်းပြုပြီးတော့ဗာတိတယ်ဝိညာဉ်စီရောငါတိုင်းနဲ့ပြည်ပြီးလေးဘယ်နေရာမှာဘယ်လိုအောင်ချမယ်ယူပါယူနဲ့ဘယ်လိုအောင်ချမယ်တတ်တတ်ရုံကိုဘယ်လိုအောင်ချမယ်ကံလာယုံခံစားဖို့တဲ့ဘယ်လိုအောင်ချမယ်ဒီရမာယုံခံစားဖို့ရတဲ့မိညာအောင်ချမယ်ဖုဒမာယုံခံစားဖို့ရတဲ့မိညာအောင်ချမယ်လို့အာယု၅ပါးအတွက်ခွဲပြီးပြီးတော့ဆုံးဖြတ်ချက်ချနေတာဟာအဲ့ဒါသဏ္ဍာန်ဝိညာဉ်ကလားငါတိုင်းနဲ့ပြည်ပြီးလေးကိုခွဲပြီးဆုံးဖြတ်ချက်ချအဲ့ဒါမှဒုက္ခကိုသာလင်တကယ်ချမ်းသာအစ်ထင်းတဲ့ပုဂ္ဂိုလ်ကြီးရဲ့ဆုံးဖြတ်ချက်ကိုပြောနေတာနော်အဲ့ဒီဆုံးဖြတ်ချက်ကလေးသင်္သာအဲ့ဒီဆုံးဖြတ်ချက်ကိုဆက်လိုက်တော့ဘာဖြစ်သလဲဝိနည်းစယံပတိစ္ဆာသန္တရာကောဝိနည်းစယံငါးပိုင်းလေလို့အဲ့ဒီလိုဆုံးဖြတ်ချက်ကိုဒီဒီချခေါ်ဝင်ပြီးတဲ့အခါကျတော့သန္တရာကောအဲ့ဒီဒီဥစ္စာတွေကိုတတ်မဲ့တယ်စွန့်မဲ့တယ်ဆိုတဲ့သန္တရာကတရားပြီးဥပ္ပဇ္ဇိဖြစ်လာတတ်တယ်ငါးပိုင်းလေလို့ဆုံးဖြတ်ချက်ကလေးချပြီးရောသမဘာဝီတန်တာသန္ဓေနာကသိုးရပြီးဒီငံပိုင်းကြီးရောငါဥတာလို့အဲ့ဒီတည်းကသိုးတာပြောင်းနေနေကြောပြီးတဲ့နောက်အစ္စောကံနဲ့ဆိုတဲ့ပြောင်းနေရုပ်ကိုသန္ဓေရာဂံပတိကအစ္စောကံနဲ့ပြောင်းနေနေသွားတယ်ဒီစည်းစိမ်ကြီးမှာတက်သွားတာအဲ့ဒီတော့ပြောင်းနေနေပြီးတော့ဘာဖြစ်သွားလဲဒီသောကံနံပါတ်၄ပါအရခောဒီသောကံနဲ့အဲ့ဒီစည်းစိမ်ကြီးမှာတက်ဝင်နေနေပြီးတယ်ဆိုတဲ့တဏှာလောဘကြောင့်အာရကောဆုံးရှုံးရပါလေဆိုတဲ့အာရကဒုက္ခကြီးပြီးဟောဒီဖြစ်လာတတ်တယ်အာရကဒုက္ခဒိဋ္ဌိ။တဏှာအကြောင်းခံရတာလေလိုချင်မှုဆိုတဲ့တဏှာကိုရောက်နေတော့ပရိယေသနာဒုက္ခချာရခွဲတဲ့ဒုက္ခကြီးကြီးကျယ်တွေ့ပြီးတော့သူကပရိယေသနာဒုက္ခရဲ့နှောင်းနှားကနေရလာတော့သိပြီဥစ္စာကြီးငါပန်ကြီးလို့ဧသောကနာအဆုံးမချက်ချပြီးတဲ့နှောင်းနှားကနေပြီးဘာဖြစ်သွားတယ်လဲ။အညာအာရကငါပန်ရဲ့ပြည်ပြည်ဆိုဆောက်မှမဖြစ်ပဲမဆောက်ဆောက်ရင်တော့မဖြစ်ဘူးဆိုပြီးတော့အမျိုးမျိုးသာပြရဆောက်ဆောက်ရကာကွယ်ရဆောက်ဆောက်ရတယ်အဲ့ဒါကိုသာပြီးမှအာရကဒုက္ခလို့ခေါ်တယ်အဲလိုမျိုးကာမံတန်တော့တရားတို့ဒီအမှန်ကန်တရားကုကနေလာဆိုရင်ဒုဒကဆင်းရဲမှုတွေကလာလည်းများလာဆိုပြီးဘုပါယသံသင်္မမှုတွေကလာလည်းများလာဆိုအင်းတိုင်းကာမတရားတို့၌အာဒီနောအပိတေကဗာလည်းဘယ်တော့တူရတူရင်လာလာပဲစောင့်ရှောက်တော်လည်းပဲလာလာတော့အာအပိကြီးပဲလာစောင့်ရှောက်တဲ့ဒုက္ခရှာဖို့ရတဲ့ဒုက္ခအဲ့ဒီဒုက္ခနှစ်ခုမှာတုံးစုမလာဘူးအဲ့ဒါအပိကြီးပဲလာတယ်စောင့်ရှောက်တော်ကိုစောင့်ရှောက်တဲ့အတိုင်းဒုက္ခိစ္စဒီမိမိလိုအပ်သောကိစ္စဒီဤရှိဆုံးရလာလို့ဆိုရှင်ဆောင်ရှောက်ရတဲ့အတိုင်းလည်းမပြီးသေးဘူးတဲ့မလုံးုံသေးဘူးတဲ့ဘုန်းကြီးတော်ဟိုမဟာကန္နဇတ်တော်မှာပါဠိတော်တစ်ပတ်ရှိအမြဲတမ်းဆိုလို့ရှိရင်ဘိသလုံးဝိရဏုပါဒရဏဘာဝေနမိပါရပတနာပါတဏ္ဏနာမပါရောဘိသလုံးဝိရဏတေဇုံ၅ပါးတော့ ਨੇ မဟာရဏဘာဝေနအမြဲမပြတ်ဆက်ဆံနေတဲ့အတွက်ကြောင့်မိပါရပအနိပါရရှာမရတဲ့တဏ္ဏသာသီဝဥစ္စာရဲ့ဘာရောနာမအနိတရားတွေကဒါနံဒါနဘာဝေဒီယံလူကဘာနဲ့အမြဲမပြတ်ဆက်ဆံနေတော့ကြောင့်ဒါနာယုပဲစောင့်ရှောက်စာကွယ်ပြီးတော့ထားထားစောင့်ရှောက်ရတဲ့အတွက်ကြောင့်အာရကဒုက္ခဆိုတာကတော့ကြုံရပြီအဲဒီအာရကဒုက္ခစောင့်ရှောက်ရတဲ့ဘိဒုက္ခကြီးကျုံးနေတဲ့ကြားတွေကဘာလို့ပဲစာကွယ်စောင့်ရှောက်ထားတာယံလူကဘာနဲ့ဆက်ဆံပြီးနေတော့ကြောင့်သူစည်းဝါးတွေဟာနိဗ္ဗာန်အနှစ်တော့ဘာမှမရှိဘူးဘယ်ရောက်ထားကြရမှာရှိလဲကိုယ်တော့မပေါ့ဒါဖြင့်အဲ့ဒါအနှစ်တော့ဘယ်လိုပဲစောင့်ရှောက်စောင့်ရှောက်ယံလူကြီးချက်ပြီးကုန်မှာဒီမှာနေတဲ့ကဘုနာကကာမဂုဏ်တွေကလည်းအနည်းထုတ်ကြဆုဆုလို့ရှိနေပါနဲ့ရ။ဒါနဲ့ငါမှပိတ်တော်ဆိုရင်လူတိုင်းချင်းဆိုတဲ့ဒါနလုံးကတွေကမာရော့တကယ်အနည်းပါရတရားပါပဲဒီနိဗ္ဗာန်အထိပါမယ်။ အမစ်ဆိုတာဟာသီဝဥစ္စာရဲ့အမစ်ဆိုတာပါလဲဆိုရင်ဒါနကောင်းမှုပြုထားတိုင်းအဲ့ဒီဒါနကောင်းမှုကြရင်တော့ရံမျိုးကားပါလူရဲ့ဖြည့်စီလို့လည်းမရတော့တောက်ကြရတဲ့အာရကဒုက္ခလည်းမရှိတော့ဒီသီဝဥစ္စာတွေကိုအစ်တမမငါပဲဥစ္စာအဖြစ်နဲ့သိမ့်သိမ့်ထားတဲ့အချိန်မှာအာရကဒုက္ခနဲ့တဏှာလောကတွဲပြီးတော့ဖြစ်နေပေမဲ့လို့လည်းပဲအဲ့ဒါကိုဆွတ်လိုက်ပြီးဒါနကောင်းမှုပြုပြီးတော့ခင်ထုတ်ထားပြီးဆိုတဲ့နေ့ကျရင်သောဇိဝဥဒ္ဒမများအပေါ်မှာဆွတ်မဲ့ရတဲ့ကဏ္ဍလောကအချုပ်ငြိမ်းသွားတဲ့အမြင်သောက်ဆွရတဲ့အာရကဒုက္ခလည်းပဲငြိမ်းသွားဒီတော့ဟောဒီကာမဒုက္ခဘယ်လောက်ပဲဆင်းလာပါလေပြောနေဒီတကယ်ပြီးပြီးထားတဲ့ကြည့်လို့ရှိရင်ပရိယေသနာဒုက္ခရဲ့အာရကဒုက္ခလည်းလို့ခေါ်တဲ့ရှားဖွေမှုဒုက္ခနဲ့သောက်ဆွမှုဒုက္ခကြီးကအမြဲတမ်းဆွေးဆွေးနေတော့ကြောင့်ကာမဒုက္ခပြီးဘာမှအရာမရှိတဲ့ချမ်းသာကြီးဘာမှအရာမရှိတဲ့ချမ်းသာကြီးအဲ့တော့မလို့အဲ့ဒီလိုကာမဒုက္ခရဲ့အတိတ်ကိုကြိုက်ကြံနေတာမြင်ကြတဲ့ပုဂ္ဂိုလ်များအနေနဲ့ဩကာမဒုက္ခတွေကခုပြောတတ်ထားခဲ့တဲ့ပြိယနာဒုက္ခအရိုက်ကဒုက္ခတို့ဖြစ်နေတဲ့နေတော့ကြောင့်ဘာမှအရသာမရှိတဲ့ချမ်းသာပါတကားညာလူမျိုးသားနဲ့အမျိုးသမီးဆက်ဆံနေတော့ကြောင့်ဘာမှအနစ်မရှိတဲ့ချမ်းသာကြီးပါတကားဒါကြောင့်မလို့သုံးမတက်ဆင့်တက်ပြီးတော့ငါတို့အနစ်ရှာကြအောင်ဆိုသုံးမတက်ဆင့်တက်ပြီးတော့ချမ်းသာရှာကြအောင်ဆိုလို့ရှိရင်ဘာချမ်းသာတက်ရှာမလဲဆိုရင်ကာမဒုက္ခတဲ့သံချမ်းပါတဲ့ပြောစားကာမဒုက္ခမှာတစ်ဆင့်တက်လိုက်တော့ဇာနာဒုက္ခကာမဒုက္ခဟာကာမိဆန္ဒနိဝရဏဇာပါဒနိဝရဏတို့ဖြင့်အမြဲတမ်းနှိမ့်ဆဲ့ပြီးနေတော့ချမ်းသာအစ်စ်မဟုတ်ဘူးကာမိခန္ဓာနိဝရဏအဲ့ဒီကာမဂုဏ်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်နေတဲ့ကဏ္ဍလောကအဲ့ဒါဟာအမြဲတမ်းစိတ်ကိုညှိနှိုးစေတဲ့တရားမင်းရဲ့အလံကမပြည့်လို့ပြိယေကနာလုံလုံလုံနေတဲ့နေရာမှာမပြည့်စုံလို့ပဲဖြစ်ဖြစ်အာရကဆက်ဆော့နေတဲ့နေရာမှာဆော့ဆော့နေတဲ့မလုံလုံလို့ပဲဖြစ်ဖြစ်ပြိယာတွေ့လာခဲ့ရင်အဲ့ဒါဘာဖြစ်လဲမချေနပ်ဘူးဆိုတော့ဇာပါဒနိဝရဏအဲ့ဒီလိုကာမိဆန္ဒနိဝရဏဇာပါဒနိဝရဏစနပန်းဒီဟုသောအဆုံးနဲ့ဖြစ်ခြင်းပြည့်လျက်နှိစ္စရည်နေသောကြောင့်အန္တတရားစနပန်းဖြင့်ပြည့်လျက်နှိစ္စရည်နေသောကြောင့်ကာမိဆန္ဒနဲ့ဇာပါဒဒီအဲ့ဒါမှတ်တာအန္တစနပန်းလို့ခေါ်တယ်ဓမ္မသက်တာဒိဋ္ဌနာမှာဘုရားရှင်ကိုရောမြတ်ကဒုမီမိကွေအန္တပပ္ပတိဒိနာနာတိဝိတ္တပါအဲဒီလိုအဆုံးနှစ်ပါးတနည်းလို့ရအန္တလို့ခေါ်တဲ့ရုပ်ဉာဏ်နဲ့ဒီတရားနှစ်ပါးကိုသင်္ပါတော့မမီဝဲတိပြည့်နေတဲ့ဒါအဆုံးနှစ်ပါးအန္တနှစ်ပါးကပါလဲတိတိကာမဒုက္ခကိုနေပြီးတော့ဖြစ်ပေါ်လာတော့ကာမစန္ဒနိဝရဏနောက်ပြီးတစ်ခါအဆုံးကပါလဲလို့ဆိုလို့ရှိတယ်အဲ့ကံဘဒုက္ခကြီးပြည့်စည်လို့ပဲပြောကြတယ်အလုံးရှိတယ်မရလို့ပဲဖြစ်စီစိတ်ထဲမှာဆင်းရဲလာပါတယ်ဆိုတဲ့အတွက်ကြောင့်ဖြစ်ပေါ်တော့ဒီအာပါဒနိဝရဏဆိုတဲ့အဆုံးတစ်ခက်အဲ့ကံဘခန္ဓာကိုယ်ပြန်မနဲ့ကိုယ်နဲ့ပြန်မနဲ့စိတ်ကပြန်မနဲ့ကိုယ်ပြန်မပယ်မလို့ရအောင်အဲ့ဒီဇာမာဒနိဝရဏတွေအတ္တသီလပဋ္ဌာန်လူယောဂဆိုတဲ့အဆုံးတစ်ခက်ကွာဒါကြောင့်ကံဘဆန္ဒကကံဘဒုက္ခကိုနှီးပြီးတော့ဖြစ်ပေါ်လာပြီးဖြစ်တယ်သူလည်းပဲအဆုံးတစ်ခက်ဇာမာဒနိဝရဏကပါလေဒုက္ခကဒုက္ခရဲ့အတော်ကအာရတဒုက္ခနဲ့ပြိသနာဒုက္ခနဲ့တွေ့ရတယ်။အဲဒါကိုသိနေတာဆင်းပယ်မှုဆိုရင်အတ္တကိလေသာနိယောကဖြစ်ဖြစ်တဲ့ဗျာပါဒအစွန်းတစ်ပဲတဲ့။အဲဒီကာမိသန္တာနဲ့ဗျာပါဒနိဝရဏအစွန်းနှစ်ပါးကိုမရောက်ကြတဲ့နဲ့လို့ဘုရားတိကျပြတယ်။ဒါလို့အဲဒီအတ္တနှစ်ပါးဒါလို့ဘုရားနဲ့ဗျာပါဒဆိုလို့ထိုအတ္တနှစ်ပါးအစွန်းနှစ်ပါးကတော့ဘုရားကဘုန်းကြီးပြောပြီးဒီကာမဂုဏ်ချိုးတာကြောင့်ခါရင်ဖြစ်တာကြီးပဲ။ကံကံကြောင့်အပြည့်စုံရင်ကာမစန္ဒနိဝရဏကာမဒုက္ခတွေကနိရောဓအဆုံးတစ်ခက်။ဒုက္ခမဒုက္ခမပြည့်စုံတဲ့ဘုံကိုဖြစ်ရှိခဲ့တဲ့ဒုက္ခမဒုက္ခကိုပြည့်စုံခဲ့ရင်ဇာပါဒနိဝရဏနဲ့အတ္တကိလမတအဆုံးတစ်ခက်။ဒီတော့ဒီကံမဒုက္ခဟာဘယ်ဖက်ကြည့်လိုက်ကြည့်လဲပြည့်စုံရင်လည်းပဲမကောင်းဘူးမပြည့်စုံရင်လည်းမကောင်းဘူးသူက။ကံကံချမ်းသာ။ဒါကြောင့်မလို့အမှန်မှားတဲ့ကာမဘာမှအရတာမရှိတဲ့ကံကံချမ်းသာ။အဲ့ဒါလေးကိုဘယ်လိုပုံမှန်မြင်လို့ဆိုလို့ရှိရင်အပ္ပမဒလို့ခေါ်တဲ့သတိအကောင်းတဲ့ပုဂ္ဂိုလ်ကအဲ့ဒါလေးမြင်တယ်။အပ္ပမဒလို့ခေါ်တဲ့သတိလောက်ကင်းနေလို့ရှိရင်အဲ့ဒီအချက်လေးကိုမစင်ရင်မိဘူး။အဲ့ဒါလေးကိုစင်ရင်မိအောင်ဘုန်းကြီးတို့ကျောင်းမကြီးဘာစလုံးလုံးရမှာလဲဆိုရင်အဲ့ဒါသတိလက်ကင်ထား။အော်ကာမဒုက္ခရဲ့အပြစ်။ပြည့်စုံကြံလို့ဇေကကာမဒုက္ခလေးကနိယောကနဲ့ကာမိသနာနိဝရဏအဆုံးရောက်တဲ့ဒီကာမဂုဏ်ချမ်းသာအဲ့ဒါမပြည့်စုံလို့ဖြစ်စီပြည့်စုံပြီးကပြည့်စည်လို့ပဲဖြစ်စီဇာပါဒနိဝရဏနဲ့ခန္ဓာကိုယ်ရဲ့ဖြစ်ရောပြည့်မဲ့ဇာပါဒနိဝရဏဆိုတဲ့အဆုံးတစ်ခက်ကိုရောက်တယ်။ဟောဒီကာမဒုက္ခကြီးဘာမှမကောင်းတဲ့ချမ်းသာကြီးပါလားလို့
မပြတ်မပြတ်ချိန်ရင်ပြည့်ရမယ်အပမန္တလို့ခေါ်တယ်ပတိအဲ့ဒါလက်ခံထားတယ်အဲ့ဒါကိုခွင်းလို့စာပေလေကဒါပတိပဋ္ဌာန်လို့ခေါ်တယ်အဲ့ဒီကာမိဆန္ဒနဲ့ပြပါဒနိဝရဏဒုက္ကမချမ်းသာကိုဤဘုဒ္ဓအပြည့်ရှုပြီးတော့ချိန်ရင်လေကပတိပဋ္ဌာန်ပါရမီပဋ္ဌာန်ဆိုရင်အဲ့ဒါဓမ္မနိပါဒနာပတိပဋ္ဌာန်ခေါ်တယ်နိဝရဏပပပိုင်းမှာဖရတာအကျေဟောပြီးတာဒါချိန်ရင်တော့တရားအဲ့ဒီရှင်ရှင်ရှိရင်အပမာတော့အမတန်မတန်အဲ့ဒီရှင်ရှင်ပြီးတော့သာသနာတော်ကိုပြည့်စုံဆောက်ရှောက်ဖို့ဤဝင်ပြီးတော့ဖြစ်နေတဲ့ဘုရားတို့ကြောင့်မှဒီနှလုံးသွင်းဖို့ရန်ပြီးဤအချက်ပါတာဒါအရေးကြီးဆုံးအချက်ကာမဂုဏ်ရဲ့အပေါ်မှာအဲ့လိုဥပ္ပတိတ်မရောက်ရလေအောင်အဲ့လိုကနေတဲ့တဲ့ဘောင်းနေအောင်ဒါရှင်ရင်ရအဲ့ဒီလိုမဆင်းရဲပြီးတဲ့ပုဂ္ဂိုလ်တွေကအဲ့ရှိတာဟာဘာအတွက်လဲအဲ့ဒီအပြစ်ကြီးညံ့နေတဲ့ကာမဂုဏ်ချမ်းသာတွေကိုတကယ်ချမ်းသာအစ်စ်တင်ပြီးတော့ခံစားခြင်းတွေဆိုတဲ့ကာမဒုက္ခကိုမမောတဲ့စိတ်နဲ့အဲ့ဒီရှင်းခြင်းတွေဆိုတဲ့ပုဂ္ဂိုလ်ကတမျိုးလို့ဘုရားအဲ့ဒါပြောလို့ဒီကနေ့ဘုရားရောက်မှရင်းနဲ့မိသားစုတွေကဒီလိုကြီးရဲ့ကျေးဇူးနဲ့အဲ့ဒီရှင်းခြင်းရတာမဟုတ်ဘူးဆိုတာဟာအတူပြောလို့မလို့သာသနာတော်ကြီးအတွက်အသက်ရှိတယ်မိမိကကာမဂုဏ်ချမ်းသာဖို့အတွက်အသက်ရှိရမှာမဟုတ်ဘူးသာသနာတော်ကိုပြည့်စုံဆောက်ရှောက်ဖို့အတွက်အသက်ရှိအဲ့ဒါကရှင်းအောင်ပဲနဲ့ဒီမလဲအပမတော်အမတံမတံပမတော်မိသူလို့ပဒံအပမတော်မမေ့မလို့ရမပေါ့မတံတက်မှာအဲ့ဒီအပမနာခေါ်တဲ့တတိတရားနဲ့ဒီတန်ခြင်းဒီအမတံအမေ့ရှင်ခြင်းရဲ့ပဒံကြောင့်တရားပါပဲဒီအမေ့ရှင်ခြင်းရဲ့အပမနာလို့ခေါ်တဲ့အဲ့ဒီတတိရဲ့ဓာတ်ကိုဆင်းရဲဒီကံမချမ်းသာကိုတကယ်အဖို့ကံချမ်းသာကြီးသင်မိတဲ့ပုဂ္ဂိုလ်များစီကံမကုန်ချမ်းသာခံစားမှုအဲ့ရှင်းလို့တယ်လို့တပည့်ကပြောနေတယ်တပည့်ပြန်ကြည့်လိုက်လို့ရှိတယ်ဟောဒီကံမဒုက္ခကြီးတကယ်ချမ်းသာအဖြစ်မဟုတ်သေးဘူးဟာအာယံမှုနဲ့ပြီးတော့ပုဂ္ဂိုလ်ဆင်းရဲမှုတွေကများတဲ့အတွက်ကြောင့်သူဒီချမ်းသာအဖြစ်မဟုတ်သေးဘူးအဲ့ဒါကိုသဘောချလို့ရှိရင်နောက်တစ်ခင်းတဲ့ထိုးတဲ့အဖို့ကံနဲ့ချမ်းသာရှားရအောင်လို့ဆိုရင်ဘုရားဘုရားမြတ်တာမရှိတဲ့အရာရှိတဲ့ချမ်းသာတသိတလည်းဆံပါလေ။သာနာဒုက္ခတဲ့ဇန်ချမ်းသာ။ဇာနာဆိုတဲ့ပုဂ္ဂိုလ်ကဘာနည်းတွေရလဲဆိုရင်နိဝရဏတရား၅ပါးကိုလုံးကျောင်းပြစ်တယ်၊ရှုမဲ့ပြစ်တယ်၊ရှင်းရှင်းကြားကြလို့ဆိုလို့ရှိရင်နိဝရဏတရားတွေကိုဖယ်ရှားပြစ်တဲ့တရားကိုဇန်ခေါ်တယ်။အောင်းနေတာပြန်လိုက်မှဇန်ရလို့မအောင်ပြလိုက်ပါနဲ့။မိမိရဲ့စိတ်အင်းမှာအနေနဲ့ညှိနှိုင်းပေးတတ်တဲ့ဘုရားကဘုရားကာမဂုဏ်ကြောင့်ဖြစ်လာတဲ့ဘုရားပြောခဲ့တယ်။ကာမဂုဏ်ကြောင့်ဖြစ်လာတဲ့ကာမိဆန္ဒနိဝရဏဆိုရရဲ့ထိုကာမဂုဏ်ပြည့်စုံလို့သုံးဟုတ်မပြည့်စုံလို့သုံးဟုတ်ဖြစ်ခြင်းတည်းအဲ့ဒါဖြစ်လို့ဘုံကိုဆောက်ရရတဲ့အဲ့ဒါကြောင့်ပြန်မလို့ရပါတာအဲ့ဒီကာမိဆန္ဒပြပါတာဆိုတဲ့နိဝရဏတရားစိုးတွေကိုဖယ်ရှားပြစ်တယ်ဆိုတာဟာဘယ်လိုကဖယ်ရှားပြစ်မှာလဲဒေဝမဏ္ဍလာတဲ့ပူပန်လာတဲ့သို့ရင်လာတဲ့ပူဆွေးလာတဲ့ဆိုတဲ့အဲ့ဒီနိဗ္ဗာန်တရားစုကမေတ္တာနဲ့အစိုက်တဲ့နိဗ္ဗာန်တရားစုတွေကိုဖယ်ပလိုက်တယ်ဆိုတာဘုသူကဖယ်မှာလဲဆိုရင်ဇာငါဖယ်အဲ့ဒီဇာငါဒုက္ခဟာတကယ်ချမ်းသာတယ်ကာမဂုဏ်ချမ်းသာတဲ့ပူလုံးနဲ့ချမ်းသာတယ်ဒီလိုအဲ့ဒီဇာဆိုတာကုပြုတ်ပဲပြီးပြီနိဗ္ဗာန်တရား၅ပါးကိုစိတ်ထဲမှာသင်ချင်းသွားအောင်လုပ်တဲ့တရားပြီးဇာမယ်ဒါပေမဲ့အဲ့ဒီဇာချမ်းသာရအောင်တတိယလို့ဘယ်လိုလုပ်ရပါလဲဆိုတော့ဘုန်းကြီးတို့ဗတိမာရဏသုတ်တံပြန်ကြည့်ကြတော့အာတံပိသံပသာနောတတိမာဝိမေယလောကေပိသာတမနန္တံလောကီဟောဒီကျေစုမာရဏေခန္ဓာ၅ပါးဆိုတဲ့လောကကြီး၌အာတပိသူကြီးသံမံတုံးရံကိုဘူပံဒေတာ၆ခြားဒေတာတော်ဝိရိယလည်းရှိသည်ဖြစ်၍သံပသာနောသံပသာနောယုတ်ဏတရားတို့ရဲ့သဘာဝနဲ့ပါမင်းရလက္ခဏာတရားကိုကိုယ်ဆွဲပြတဲ့ဆင်ញံသုံးခံနိုင်တဲ့ဉာဏ်ဉာဏ်ဝဲရှိပြီဖြစ်၍ပတိမာအဲ့ဒီပရမတ္တတရားတွေကိုဉာဏ်နဲ့မှသုံးသပ်သင်ရှားနေတဲ့သတိလည်းရှိပြီဖြစ်၍သုံးချက်မြတ်စွာဘုရားပြလိုက်တယ်တစ်ကအာတပလို့ခေါ်တဲ့ဝိရိယရှိရမယ်နှစ်ကပါမင်းရလို့ခေါ်တဲ့ပညာရှိရမယ်သုံးကပတိမာတဲ့ပတိရှိရဒီလိုနဲ့ကာမဂုဏ်ချမ်းသာတဲ့လုံကဲသောတဲ့ချင်းတာကိုရကျင်လို့ရှိရင်တတိရဲ့ဝိရိယရဲ့ပညာရဲ့တရားသုံးလုံးအဲ့ဒါဆွဲသုံးဖို့လိုအပ်တယ်ဝိရိယကဘာဝိရိယမဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်အောင်ကြိုးစားမယ်ဟာဖြစ်ပြီးတာကုသိုလ်တရားတွေတိုးပေါ်တိုးပေါ်လာအောင်ကြိုးစားလိုက်မယ်ဟာအဲ့ဒါကိုသာလဲကြိုးစားတဲ့ဝိရိယမျိုးဒီပြင်ဝိရိယတော့မထားမဖြစ်သေးတဲ့အကုသိုလ်တွေမှန်မှန်မဖြစ်အောင်တားထားလိုက်အဲ့ဒီတတိချုပ်ချုပ်ပြီးတော့ ပါအမမာကမဟုတ်ဘဲနဲ့ပမာတော့ကြောင့်များချွတ်ချော်ပြီးတော့အကုသိုလ်များဖြစ်ခဲ့ပြီးရတယ်ပဲသူအကုသိုလ်ကိုထပ်ခတ်တတ်တာမစဉ်းစားတော့ဘဲနဲ့အကုသိုလ်မတိုးွားအောင်ဟာဆိုပြီးတော့ဖြစ်ပြီးတော့အကုသိုလ်တွေရုပ်ပြီးခွင့်မရအောင်မဖြစ်သေးတဲ့အကုသိုလ်တွေလည်းနောက်တဲ့အသိအသိမဖြစ်ရလေအောင်ဖြူသားမဲဆိုတဲ့ဝိရိယမျိုးအဲ့ဒါကိုဟာတာပဝိရိယ ဝိရိယနဲ့ပတ်လိုက်ရင်ဘုရားတို့သာပေကဒီလေးချက်ပြ။ဒါမှမဟုတ်ဝိရိယဟာအဲ့ဒါ။မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ကြိုးစားပြီးတော့တားလိုက်မယ်။ဝိရိယပြတ်ထမ်းခဲ့။ဖြစ်ပြီးတော့အကုသိုလ်တွေလည်းအကျိုးပေးခွင့်မရအောင်ဖွဲ့လိုက်မယ်။အကုသိုလ်တွေပတ်လိုက်လို့လက်ချက်။ကုသိုလ်တွေပတ်လိုက်လို့လည်းမဖြစ်သေးတဲ့ကုသိုလ်တွေကိုအတိအကျဖြစ်အောင်ငါကြိုးစားမယ်ဟာ။ ဖြစ်ဒီကုသိုလ်တွေကိုလည်းတွေးရင်တွေးရင်စီမင်းလာအောင်ကိုယ်ရေးပူရင်ကျင်းညူးစရာဖြစ်လာအောင်ကျူးစားလိုက်မယ်ဆိုတဲ့ဝိရိယမျိုးတည်းအဲ့ဒါအာတာပလို့ခေါ်တဲ့သမ္မာပဒံလုံးလာနိဗ္ဗာန်အတိသွားမယ်ဝိရိယအဲ့ဒီဝိရိယကိုလက်ခံထားအဲ့တော့ဝိရိယမဟုတ်ပဲရှိရှိထိုဝိရိယရှင်ဟာတတိကနေရမယ်တတိကကဘုရားကဘုန်းကြီးပြောတာထားခဲ့တဲ့စင်ကြင်ရမယ်အချက်တွေကိုစင်ကြင်သိမ်းသွန်းတော့တတိအ တိနဲ့မပြတ်မပြတ်တကားတဲ့ရှုမှတ်ဆင်ခြင်ပြီးတော့နေရဒီတော့ဝရိယရယ်သုံးဝရိယတွေတတိမကင်းတော့ဝရိယဖြစ်အဲ့တော့ဝရိယနဲ့တတိတော့သုံးပြီးပြီးရလားလို့ဆိုလို့ရှိရင်ဝရိယတတိနှစ်ခုလည်းနဲ့သွားမယ်ဆိုလို့ရှိရင်နောက်ကဘုရင်တော်ပရိသတ်များပဲ့မှာပါတဲ့ရှင်လူပဲလောတော့လောတာပဲပဲ့မှာပါတဲ့ရှင်ကြီးတည်းနေရွှေချောရွှေသွားတဲ့အခါကျတော့ဟုတ်ကဲ့ဒီကဟိုတက်ဒီတက်တက်တယ်ပဲ့ရည်ရဲ့ကြံရထင်ပြလာပြီဆိုလမ်းကဖြောက်သွားဒီတော့ပဲ့ဟာပါလဲဆိုလို့ရှိရင်ပညာပညာဆိုလို့ခေါ်တဲ့သတိတွေကခွဲခြားဝေပန်စီတဲ့ဆန်းစစ်နိုင်တဲ့အသိဉာဏ်ပညာဆိုတာလည်းကြည့်တာရမယ်ဒီတော့ဘယ်ရံဘယ်နှလုံးဖြစ်သွားတော့ဆိုလို့ရှိရင်သုံးလုံးပါဝိရိယအတိပညာသုံးခုဝိရိယကလည်းပဲမဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ပြင်ပြီးတော့ကုသိုလ်တွေပြီးပြန်အောင်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ကြည့်ပြီးတော့အကုသိုလ်တွေလည်းပဲရောက်သွားတော့အောင်ကျုပ်ပေးခွင့်မရကျူးစားမှုဆိုတဲ့လုံးလာဝရိယမိမိရဲ့တဏှာမှုတိရမှုသမာဓိမှုပညာမှုလို့ခေါ်တဲ့အဲ့ဒီကုသိုလ်လုံးစံကြီးကိုမိမိရဲ့စိတ်အစဉ်မှာတခါတည်းရှင်းရှင်းလင်းလင်းအမြဲတမ်းထင်းနေအောင်လုပ်ပေးတဲ့ပฏิပฏิဆိုတာကအဲ့ဒီကုသိုလ်တရားတွေကိုထင်ရှားစေတာဟာပฏิခေါ်တယ်အပ္ပမတောကုသလေတုတံမေတုကုသလေတုတံမေတုကုသိုလ်တရားတို့နဲ့အပ္ပမတောမမေ့မလျော့ရင်းနေပฏิတဲ့ကုသိုလ်တရားမှန်တော်များဘုရားကျောင်းမကြီးတွေနဲ့တော့မိသားစုရဲ့စိတ်ထဲရှင်တဲ့နှလုံးထဲမှာအမြဲတမ်းကုသိုလ်တရားတွေထင်ရှားနေတယ်ဆိုတာဘုရားအလုပ်လုပ်နေတဲ့တတိပတိကောင်းမှအဲ့ဒီကုသိုလ်တရားတွေအမြဲတမ်းထင်ရှားတယ်။ဒီကြည့်အကုသိုလ်တွေပတ်သက်တဲ့အသွေးကိုအကျဉ်းစီတွေမထင်ရှားစေရဘူးအဲ့ဒါလေးမလားနိုင်ဘူး။ဒါတော့မိမိရဲ့စိတ်ထဲနှလုံးထဲမှာအမြဲတမ်းကုသိုလ်တရားကြီးပဲတိုးပေါ်ထင်ရှားပြီးတော့နေအောင်စတိလက်ခံတာအပမဒအဲ့ဒါသက်ရှိခြင်းဖြစ်ကြောင်းအဲ့ဒီတတိကိုပြင်းရတဲ့တွေ့လာရင်ခွဲခြင်းဝေပန်စီစစ်နိုင်တဲ့အသိဉာဏ်ပညာကုသိုလ်ရဲ့တန်ဖိုးကိုခွဲခြင်းဝေပန်စီစစ်တတ်တယ်။အဲဒီတန်ခါရဲ့အကျိုးတရားတန်ခါပြည့်စုံပြုနေနိစ္စနေတဲ့တော့ဒါတွေကိုခွဲခြင်းဝေပန်စီစစ်တတ်တဲ့အသိဉာဏ်ပညာတိရထောက်ဒီပုံထောက်ဒီနေ့ဒီကိုခွဲခြင်းဝေပန်စီစစ်တတ်တဲ့အသိဉာဏ်ပညာသူကလည်းဒီရကဘာအခြေခံပြီးတော့ကမ္မထတရားအထုတ်မဲ့သူသမထလုံငန်းကိုခွဲခြင်းဝေပန်စီစစ်နိုင်တဲ့အသိဉာဏ်ပညာတဏှာဒီရကမ္မထကမပြီးဘူးကဝိပဿနာကလုံးဥမှဆိုပြီးတော့ဝိပဿနာအထုတော့မယ်ဆိုတဲ့တော့လည်းပဲရုပ်ရည်နာရည်ရုပ်နာတို့ရဲ့သဘာဝလက္ခဏာသမိုင်းနဲ့လက္ခဏာဒီကိုခွဲခြားဝိပဿနာဆက်နိုင်တဲ့ပညာအဲ့ဒီလိုတဏှာရောဒီရရောဘာဝနာရောပြင်းဆိုတဲ့လုံငန်းရတို့မှာအသေးသေးအဟုတ်နဲ့မဟုတ်အဟုတ်အမှန်နဲ့အမှန်အမှန်ဆက်ရကိုခွဲခြားဝိပဿနာဆက်နိုင်တဲ့ပညာလို့ခေါ်တယ်ပံပဒါနပညာလည်းပါပါသေး။အဲကြောင့်ဝိရိယတတိပညာဒီသုံးလုံးလက်ကင်ထားရင်ပါဖြစ်။ဝိနည်းရလောကေပိစ္ဆာဒေါမနတံလောကေအတ္တိလောကကြီးနဲ့ယုတ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်ဆိုတဲ့ဥပါဒံတရားတွေအာယုံပြုရာဖြစ်နေတဲ့ခန္ဓာ၅ပါးလောကကြီးတိုင်းအပိစ္ဆာဒေါမနတံအပိစ္ဆာဒေါမနတံလို့ခေါ်တယ်။ကာမိစ္ဆာဒာနိဝရဏနဲ့ဇာဝတာနိဝရဏတရား၅ပါးကိုဝိနည်းရဖယ်ရှားနိုင်ပါလိမ့်မယ်။ဟောဒီလောကကြီးမှာဥပါဒံတရားတို့ကြောင့်ပင်ပန်းတဲ့ဒုက္ခတွေလို့လေသတိဝေယပညာသာလက်ကင်ထားဘုရင်တို့ရောက်မှရတာပဲချက်ဖြစ်ပြီးချမ်းပါလောကကြီးမှာဆွဲလန်းနေတဲ့ကာမှုပါဒံဒိဋ္ဌုပါဒံမိဟဘုရုပါဒံအာတဝါဒုပါဒံတေယောကောက်ရေတဏှာနဲ့ဒိဋ္ဌိအခုတည်း အဲ့ဒီကံတည်းဒီမြတ်ပါးနဲ့ဆယ်လုံးပြီးတော့ဒုက္ခဖြစ်နေတဲ့ဒီလောကမှာတကယ်ဒုက္ခအစစ်ကိုရည်နေပါလေဆိုရင်တော့တဲ့ဝရိယသတိပညာဒီသုံးလုံးလက်ခံထားပြီးတော့အလုပ်လုပ်သွားရင်ခုနကဥပါဒံကြီးယောဂယောဂသွားမှာတဏှာဒိဋ္ဌိဆိုတဲ့ဥပါဒံနဲ့ယောဂယောဂသွားရင်အဲ့ဒါဘာဖြစ်သွားလဲကာမိသန္တာအစာရှိတဲ့ဤဝရဏတွေရှင်းပြီးတော့စိတ်တွေမှာကြီးပြီးတော့အေးချမ်းလာခဲ့လို့ရှိရင်အဲ့ဒါသံခေါ်မေဝရဏတရားတွေကိုရှုမဲ့ဖြစ်တယ်ဆိုတာအဲ့ဒီသံပဲသူသံတရားပုံစံလက်ကထားမိရင်ဘုန်းကြီးတို့အမျိုးသားတွေမျိုးကောင်းကြီးတွေကြောင့်တကကြောင့်မာတွေအားလုံးပေါ့စိတ်ထဲမှာကြီးပြီးတော့အေးလာဘာလဲဒီလိုလဲမှတ်ပြီးတော့ထားလိုက်ဝရိယသတိပညာဒီတရားသုံးလုံးနဲ့အလုပ်လုပ်ရအောင်လုပ်လို့သွားရင်မေဝရဏတွေငြိမ်းလို့အဲ့ဒါသာနာဒုက္ခရဒီတော့ကာမဒုက္ခတစ်ချက်တစ်ချက်တော့ဘုလိုသတိဝရိယပညာတို့ချောင်းရလာတယ်သာနာဒုက္ခဟာတိုးတိုးကိုအဖို့တန်တဲ့ချမ်းသာဖြစ်သွား။ခုလိုကကာမဒုက္ခကတော့ဘာကြောင့်ရတာလဲ။လောဘကြောင့်ရတာ။သူကချမ်းသာဖြစ်ဖို့။ဒီကကြည့်တော့ကာမဒုက္ခရဲ့အကြောင်းတွေဘာလို့လဲလောဘ။လောဘကြောင့်ရတာဟောဒီကာမကုန်ချမ်းသာဆိုတာက။အဲ့လိုလောဘဆိုတဲ့အကုသို့တဏ္ဍာတရားအကြောင်းခံရလာတဲ့ကာမဒုက္ခဒီချမ်းသာအစစ်မဖြစ်ဘူး။ဒါကြောင့်မလို့ထုံးမတစ်ဆုတ်တက်တယ်မလို့ရှိရင်သာနာဒုက္ခသာချမ်းသာ။အဲ့ဒီမှာဟောတာကဘာကြောင့်ရလဲတတိဝရိယပညာကြောင့်ရ။အဲ့ဒီတတိဝရိယပညာကြောင့်ရတဲ့ဇန်ချမ်းသာကြတော့မှကာမဒုက္ခထက်ပို့ပြီးတော့ချမ်းသာသွားတယ်။ဘာကြောင့်ကာမဒုက္ခတဲ့သူကပို့ပြီးတော့ဇန်ချမ်းသာကကောင်းတယ်ဆိုလို့ရှိရင်နိဝရဏ၅ပါးငြိမ့်တဲ့အတွက်ကြောင့်သူကချမ်းသာတာ။ဒါကြောင့်အဲ့ဒီရှင်ရွေးနဲ့ချမ်းသာကနေကျင်နေဆိုရင်အဲ့ဒီဇာနာဒုက္ခလို့ခေါ်တဲ့နိဝရဏ၅ပါးကင်းတဲ့ချမ်းသာကိုရအောင်ဘယ်လိုလုပ်။ဒါကြီးကြီးဆုံးအချက်ဒီတော့သာဝိဘာနာဆရာကလည်းအစိုက်တယ်မြေပေါ်နဲ့တရား၅ပါးကင်းပြီလို့ဆိုမှဖြစ်တယ်။ဟောဒီစိတ်တွေကလည်းပါပိလာတယ်ကြီးပြီးတော့အေးလာတယ်သက်သာလာတယ်။စိတ်တွေကြီးလာလို့ချင်းသူစိတ်ကြီးရဲ့ပညာဖြစ်တဲ့စိတ်တရားစိတ်တွေကြီးလာလို့ချင်းပညာဖြစ်တဲ့ဟောဒီတလဆဲတော့ခန္ဓာကိုယ်ကြီးတစ်ခုလုံးမှလည်းပဲကြည်လင်ပတ်ရှင်ပေါ်ပါဖွင့်လက်ပြီးတော့တခါတည်းအေးပြီးတော့လာ။အဲ့ဒါမျိုးဒီရုပ်ရဲ့တို့ရဲ့ကြည်လင်ခြင်းချမ်းသာခြင်းဆိုတာဟာဘာကြောင့်ဖြစ်တယ်လဲ။စိတ်တရားကြောင့်ဖြစ်တာ။စိတ်ကြည်မှရုပ်ကြည်အဲ့ဒီစိတ်ကိုကြည်လင်အောင်ဗာနဲ့လှုပ်လှုပ်မလဲဆိုရင်ဆံရအောင်အလုပ်လုပ်ဆံဆိုတာကောင်းနေထပြန်လာဘူးမှဗာနဲ့ဆံလို့ဆံရလို့မတွက်လိုက်နဲ့မိမိပြန်ပြန်ဖြစ်နေတဲ့အဲ့ဒီကာမိသန္တာဆက်ကြညီဝရဏတရား၅ပါးကိုရှင်းပြီးတော့တော့အောင်မတိပညာနဲ့အဲ့ဒါဖာပြီးတော့ထားလိုက်မယ်ဆိုလို့ရှိရင်ဒါဆံမယ်ညီဝရဏကိုရှင်းချမ်းသာအဲ့ဒီချမ်းသာမှုကြီးလောဘအကြောင်းခံပြီးတော့ဖြစ်တဲ့ချမ်းသာခြင်းမဟုတ်တဲ့အတွက်ကြောင့်သူဒီအဖို့တန်တဲ့ချမ်းသာအဲ့ဒါလက်စည်းတွေတော့ကောင်းတယ်အမှန်လို့ပြောရတယ်ဟောဒီလက်စည်းတွေနဲ့ဆက်တက်ချာကောင်းတယ်အဲ့ဒီဇန်ချမ်းသာကိုရမယ်ဆိုရင်အဲ့ဒါသတိလက်လို့ရင်တော့ဒုဇန်ချမ်းသာနဲ့တူတဲ့လက်စည်းတွေနဲ့တူတဲ့ဇန်ချမ်းသာရမှာလားဆိုရင်သတိလက်လို့ရင်မရဘူးသတိအားကောင်းမှရအဲ့ဒီဇန်ချမ်းသာရလာခဲ့ရင်စိတ်ကြီးကြည်စရစိတ်ကြီးအေးပြီးတော့ပီတိပတ္တိနဲ့ပြောရကြုံညီညီရဌာနပုဂ္ဂိုလ်ဆင်းခြင်းနဲ့စိတ်ထဲမှာကြီးလာလေလာမှုကိုပြန်ပြီးတော့ဆင်းရဲတဲ့စိတ်ထဲမှာကြီးလာ။ဘာသာနာမှုတွေကိုတက်တက်လဲလဲဆင်းရဲတဲ့ဒီကြီးရဲ့ကုသိုလ်ကောင်းတဲ့အသုစုကိုထပ်ထပ်တက်တာဆင်းရဲလိုက်။ထပ်ထပ်တက်ဆင်းရဲလိုက်ဆိုတာဟာဘုရင်တရားလွန်အောင်ပြောနေတာ။သာပေနဲ့ပြောရင်ဒါကိုသာအနုပတိခေါ်တာ။မိမိရဲ့ကုသိုလ်ကောင်းတဲ့အသုစုကိုအပြည့်အစုံနဲ့နှလုံးသွင်းနေခြင်းဒီသာသာနုပတိ။မိမိစိတ်ထဲအနောက်ပြီးလာတဲ့ဂုဏ်ကြီးစည်းတွေကိုပုံမှန်နှလုံးသွင်းနေခြင်းဒီပြီးလာနုပတိခေါ်တာ။ဒီသောမတ္တတဲ့အနုပတိတွေပွားခြင်းနဲ့အများကြီးဗုဒ္ဓအနုပတိတို့ဘာလို့ပွားအောင်ပေါ့အဲ့ဒီလိုအနုပတိတရားလက်ခံထားတယ်ဆိုတာတတိပတ်ထားပြီးတော့နေခြင်းဒီကိလေသာတရားတွေကိုရှုမဲ့ဖြစ်တဲ့အတွက်ကြောင့်ဘုံလို့ကိလေသာတွေအတူတင်းသွားတဲ့ချမ်းသာဟာကာမဒုက္ခတွေပူပါတယ်ဒီလိုအသက်ရှည်တာဘာအတွက်ရှည်တင်ကြတာလဲဆိုလို့ရှိရင်ချမ်းသာခြင်းလို့အသက်ရှည်တယ်တချို့ကဖြစ်လိမ့်မယ်အဲ့ဒီချမ်းသာခြင်းလို့ချမ်းသာခြင်းတာလဲကာမဒုက္ခနဲ့ချမ်းသာခြင်းတာလားကာမဒုက္ခနဲ့ချမ်းသာခြင်းတာလားဆိုရင်ကာမဒုက္ခနဲ့ချမ်းသာခြင်းတာမျိုးတော့မဖြစ်စေနဲ့။ဘာကြောင့်လဲ?ကာမိသန္တာအစိုက်တဲ့နိဝရဏတရားမကဲ။ဘုရားပြောတယ်အဘိဓါဒေါမနတာဆိုတဲ့အစုံနှစ်ပါးကိုရောက်တဲ့လို့ဒုက္ခမကုန်ချမ်းသာပြီ။လောဘအကြောင်းခံပြီးဖြစ်သောကာမကုန်ချမ်းသာပြီးချမ်းသာအစစ်ဟုတ်ပါဘူး။မာယာမှုအလွန်နဲ့ပြီးတော့သူ့အတွက်ပြမရတာကပါလေ။များသောကြောင့်အဲ့ဒီကာမဒုက္ခရဲ့အပြစ်ကိုရှုပြီးတော့ကာမဒုက္ခတစ်ဖက်တဲ့။ဒီတော့အသက်ရှင်ခြင်းလိုလာတယ်ဆိုရင်အဲ့ဒီတန်ချမ်းသာခံတာခံစားဖို့ရတဲ့လိုလာတယ်အဲ့ဒါရှိဖို့ရတောင်းတာပါလေဆိုရင်သူကတော်သေးတယ်။ဒါနဲ့လည်းအိစာမပြီးသေးဘူးတဲ့နောက်တစ်ချက်တက်ပြီးတော့ကြည့်လိုက်ပါဦး။
ဒါနဲ့ဒုက္ခလောက်နေတော့အဲ့ဒီတော့ညောင်းမရညောင်းမကြီးကျင်းမနေနဲ့လေ။ဘာလို့လဲမကြီးနိုင်ရမှာလဲ။အဲ့ဒီဆိုင်ဆိုင်မှာလောက်ပေါ်တဲ့နိဗ္ဗာန်တရားသာပါကင်းငိမ့်တဲ့ဇာနာဒုက္ခကလေးဟာလည်းပဲထိုးစံပြစ်စည်းသွားတဲ့နေချက်လည်းဇန်တရားဆိုတာလည်းပဲသင်္ကတတရားသူလည်းပြောက်။အဲ့ဒီသင်္ကတမြန်မာပါဠိဖြစ်နေတဲ့အဲ့ဒီဇန်တရားပြစ်စည်းသွားပြန်ရင်လည်းပဲဖြစ်တယ်။တော်တော်ရပြန်ပြီးတော့အခုလိုပဲဒုက္ခဒေါမနသဟာဝင်လာတတ်တယ်။အပိဿာဒေါမနသဟာဝင်လာတတ်တယ်။ဘုရားကတော့သမတ်တဲ့လေတော့တကယ်ချမ်းသာအစ်စ်ဟာဘာလဲဆိုတော့ကြည့်လိုက်တဲ့အခါကျတော့ပန်တိဒုက္ခမှဘာလဲတကယ်ချမ်းသာစေလို့နားလဲရဒုက္ခသုံးပါကာမဒုက္ခဒါနဒုက္ခပန်တိဒုက္ခရဲ့လို့ဒုက္ခသုံးပါဘုရားဒါအကျဉ်းချုပ်ပြောပန်တိဒုက္ခဆိုတာဟာဘာလဲတုံးဆိုလို့ရှိရင်ကိလေသာတရားတွေကိငိမ့်သွားတဲ့အတွက်ကြောင့်ဖြစ်လာတဲ့ချမ်းသာကိုပန်တိဒုက္ခခေါ်ပါတယ်ဒီကဆံရဒုက္ခဆံချမ်းသာရနေတဲ့ပုဂ္ဂိုလ်ကမသိဘူးလားလို့ဆိုလို့ရှိရင်ဆံချမ်းသာရတဲ့ပုဂ္ဂိုလ်လည်းပဲသူဆံရဲ့တဘိုးရှိသလောက်နေပြီးတော့ဆံအချိန်ကုန်တဲ့အခါသူလည်းသိကြတာပဲကာမဒုက္ခနဲ့ကာလဝဉ္ချမ်းသာနဲ့နေတဲ့ပုဂ္ဂိုလ်တွေကမသိဘူးလားလို့ဆိုသူတို့ကမှဘာအပေမြန်မေးကာမဂုဏ်ချမ်းသာသမားတွေကလောကဆွမ်းမှုနေလို့အပေမြန်တယ်တန်ဆိုးလာသမားတွေကလည်းပဲဆံအချိန်ကုန်သွားရင်သိကြကြတာပဲဒီမှာဒီရောက်နေတဲ့ဇင်မာကြီးတွေကြည့်ပါလားကဘာပေါင်း16000ကြီးအသက်ရှိတဲ့ဇင်မာကြီးတွေသို့ကဘာတောင်6000လို့ကာလပတ်လို့ဇန်ချမ်းသာနဲ့နေနေလိုက်ကြတာကဘာတောင်6000တိတိဘာခမင်းပါခင်းမှမစားနိုင်တဲ့နေနေတယ်ဇန်ချမ်းသာဘလောက်ကောင်းတယ်လို့ဘာကျူတယ်စံပြူတယ်လို့သူဇင်မာကြီးတွေရှိကုန်ရှိနောက်ဟောင်းရဲ့အနောက်ခံစားရတာပတ်သန်းနဲ့အရာပါခံစားရတာဟောဒီကိုကြီးနဲ့တကူနဲ့ဟလာတာရပါလာတဲ့တိတွေ့ပြီးတော့ဖုန်းတော်အာယုံကိုခံစားရတယ်ဆိုတာဇင်မာကြီးတွေမှန်းတာမရှိဘူးအဲ့ဒီဆက်ရချင်းပြီးတော့ဖြစ်နေတာပိဋိပဒတိရဲ့ချမ်းသာလေးခံစားပြီးတော့နေလိုက်တာဘာလို့ကြာကဘာ16000ဒီနေကြတဲ့ဇမကြီးတွေရှိအဲ့ဒါတော့ကဘာ16000တင်းနေအဲ့ရှိနေတဲ့ဇမကြီးတွေကိုတနေ့မသိရဘူးလားဆိုရင်အဲ့ဒီဇန်ချမ်းသာကုန်သွားတော့သိကြပြန်တာပဲတဲ့သံတရားဟာသိက္ခာတရားမလို့ပြည့်စည်တယ်သူလည်းသိတာဒါဖြင့်တကယ်ကိုအမတ္တအစ်စ်ဒီဘာတွေလဲဆိုလို့ရှိရင်မန္တိဒုက္ခမှာအမတ္တအစ်စ်ဒါတော့မဖြစ်ဘူးမန္တိဒုက္ခဆိုတာဘာပါလဲဆရာဆိုလို့ရှိရင်ကိလေသာတွေအကုန်လုံးငြိမ့်ပြီးတော့သွားတဲ့အတွက်ကြောင့်ကိလေသာတရားဆိုတဲ့မျိုးစိတ်ကလေးမရှိတော့တဲ့အတွက်ကြောင့်ခန္ဓာငါးပါးဆိုတဲ့အပင်ကြီးမပေါက်လာတာခန္ဓာငါးပါးဆိုတဲ့အပင်ကြီးမပေါက်တော့ရင်တနည်းပြောရင်ခန္ဓာငါးပါးဆိုတဲ့လောင်သာခဲကြီးမရှိတဲ့အတွက်ကြောင့်ဒုက္ခနဲ့ငါးပါးကိုပြီးပြီးတော့တတ်တဲ့မိတော့မိတယ်ရနေမရှိတော့တာဟာအဲ့ဒါမန္တိဒုက္ခပဲဒါကြောင့်ခန္ဓာငါးပါးကလောင်စာလောင်တုံးကြီးလောင်ခဲကြီးအဲဒီခန္ဓာငါးပါးဆိုတဲ့မိလောင်ရမယ်လောင်စာတို့ပြည်ကမိတော့တယ်ဇာတိအဆိုင်တဲ့မိတော့တယ်တချိန်ချင်းနဲ့လောင်နေသေးတယ်ကာမဒုက္ခပဲဖြစ်ဖြစ်ဇာညဒုက္ခပဲဖြစ်ဖြစ်တဲ့နေ့သိရလေဦးမယ်ယောက်ကဖြစ်ဖို့တကယ်ဒီတို့မှမသေးတဲ့အမတ္တအစ်စ်ဟာဘာပါလဲဆိုလို့ရှိရင်အဲဒါကိလေသာတွေအကုန်လုံးမြင့်နေတဲ့အတွက်ခန္ဓာငါးပါးနောက်တာမဖြစ်တော့တဲ့အန္တိဒုက္ခအစ်စ်မှသာလည်းတကယ်ချမ်းသာဖြစ်ဖို့အဲ့ဒါတော့တကယ်ချမ်းသာအစ်စ်ပဲအမတ္တပဲအဲ့ဒီပန်တိဒုက္ခကိုတကယ်ရပြီဆိုရင်ဘုရားတို့ရောက်မှကြီးဘယ်တော့မှမသိတော့အဲ့ဒီပန်တိဒုက္ခကိုရအောင်အလုပ်လုပ်ဖို့ကအရေးကြီးဆုံးအချက်ပဲဒါဖြင့်ဒီပန်တိဒုက္ခကိုလည်းပဲတတိယတို့ဘာနဲ့ရအောင်လုပ်ရမှာပါလဲဖရာဆိုရင်ဘုရားကပြောပြထားတဲ့ပတိဝိရိယပညာဒီသုံးလုံးနဲ့ပဲအလုပ်လုပ်ရပတိဝိရိယပညာဒီသုံးလုံးနဲ့အလုပ်လုပ်ရင်တကယ်ကိုကိလေသာနဲ့ညက်ခန္ဓာငါးပါးဆိုတဲ့လောကကိုဆွဲပြီးတော့တောက်နေတဲ့မိတစ်သက်တစ်ပါးလေးငြိမ့်နေပန်တိဒုက္ခဆိုတဲ့တကယ်ချမ်းသာအစ်စ်ရပတိဝိရိယပညာအရေးခံရမယ်အဲ့ဒီပတိဝိရိယပညာအရေးခံရလာတော့သုတ္တန်တိဒုက္ခလေးချမ်းသာအစ်စ်ဘယ်တော့မှမပြည့်စည်တော့တဲ့တကယ်အမတ္တအစ်စ်ပဲဒါကြောင့်အပမတောအမတ္တံပတံပမတောမေသူသောပတံအပမတောဒါနသီလသမာဓိပညာဆိုတဲ့ကုသိုလ်တရားတို့၌မမေးမလျော့မဖို့မတန်ကနမတိတရားနဲ့လေရခြင်းပြီမိစုနောအပမတောမိစုနောဗဒံအပမတောအမတ္တဗဒံအမတ္တံတိတိကေယဖြစ်တဲ့ဗဒံလေးပါးရာကြောင့်တရားပါပြီလေအဲ့ဒီပဋိဝိရိယပညာတရားသုံးလုံးမှာပဋိဥစည်းပြီးတော့အပမတောတရားနဲ့နေပြီးတော့သွားပါဖြစ်အမတ္တလို့ခေါ်တဲ့မတိယလေးပါးကိုရောက်ခြင်းရဲ့အကြောင်းတရားသူဒီအဲ့ဒါအသက်ရှိတတ်တယ်အပမတောတရားနဲ့နေအသက်ရှိပါဠိဒုက္ခကိုရတဲ့အတွက်ကြောင့်ဘုလိုအဲ့ဒါတော့မသိဘူးဒါကိုသိရှိပြောတာပမာတော်မိသူနာပါဏပမာတော်မိမိလျော်လျော်ပတ်ဝန်းစားတာတရားဒီဆိုမှဖြစ်ရင်ကုသိုလ်တရားတွေမှာဒါနတိကပမာတိတရားဆိုရင်ကုသိုလ်တရားတို့မှာမိမိလျော်လျော်ပတ်ဝန်းစားတာနေကြပြီဆိုလို့ရှိရင်မိသူနာပေးခြင်းရဲ့ပဋ္ဌာန်းကြောင့်တရားပါပဲဒီတတိလက်လို့ရှိရပါဖြစ်တယ်အဲ့ဒါအသက်တူတတ်တယ် မမြင်တဲ့ချမ်းသာတွေကိုပဲအဲ့ဒါရရနေတတ်တဲ့အတိခဲလို့ရှိတယ်။ကာမဒုက္ခဆိုတာဟာမမြင်တဲ့ချမ်းသာ။အဲ့ဒါမှတ်သိနေတာလေဘုရားကတကယ်ကုသိုလ်စိတ်နဲ့ပရမတ္ထဘုရားအစစ်တို့ကိုဉာဏ်ထဲမှာအနေနဲ့သင်္ချာလျော်နှလုံးသွင်းပြီးတော့နေကြလို့ဆိုရင်အဲ့ဒါတကယ်အမတ္တအစစ်ကိုရ။မတိကင်းပြီးတော့အပမာရတရားကင်းလို့တော့ဒီပမာရတွေသွန်းမှုပြီးဆုံးမဖြစ်ဘူး။အဲ့ဒီပုဂ္ဂိုလ်ကအသက်ရှင်ရဲနဲ့လူသေးပဲ။ဒါကြောင့်ဒီပမတ္တယထမတ္တတဲ့။ပမာဏတရားအာတိတဲ့ပုဂ္ဂိုလ်တွေကသိတဲ့လူတွေသိတာလေဆိုဘုရားဟော။ဒါကြောင့်မလို့ဘုန်းကြီးပြောခဲ့ခြင်းတဲ့ဒီကနေ့တရားအချုပ်တွေပါလဲအပမာဏတရားနဲ့နေပါအဲ့ဒါပဲပြောချင်။အဲ့ဒါတကယ်လို့လူသိတဲ့ဒီထိုးချောင်းမှကြီးကဝိပါကချောင်းမှကြီးကသူ့ရဲ့ချောင်းကြီးကိုလည်းအာရုံယူပြီးတော့ဥတန်းလေးတွေတချူးချူးနဲ့နေပြီးတော့သွားဒုတိယနတ်ပြည်ရောက်သွား။ဒီကနေ့ဝိပါကတက္ကမကြီးဒုတိယမှရှိသေးတယ်။အဲ၄ဘန္တရတိမှရှိသေးတယ်။နာရီငါတဲ့ဒုတိယသွားရတယ်အဲ့ဒါဘာနဲ့လောတယ်လဲလို့မင်းကြီးဆောင်းလို့လူတန်းတာကပုံမှန်ရွှေချောင်းတော်ကြီးဘုရားရဲ့ဒေချောင်းကြီးဆိုတာညီကြီးအတွက်ကိုယ်ကလေးတောက်ထောက်တာကကိုယ်ကလေးရေစက်တာဘုရားကကိုယ်ကကြာမှပြီးတယ်အဲ့ဒီရေစက်တာဘုရားကြီးရှင်းပါနေတာလဲကိုယ်ကလေးကုန်ဒီမှာလည်းစီးစင်ကိုဆွဖို့လိုက်ရတာဟာလောဘဖြစ်စေပြီးတော့သွားတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာအခိုက်အတန့်တော့ကာမိသန္တနေဝရဏကြီးအဲ့ဒီသာကနုပတိကမထန်းကြီးနဲ့တစ်ဖက်လို့နေပြီးတော့သွားတာသူဝိသခါဆိုတဲ့ဥပ္ပါယကြောင့်မှဒါကြီးကမကြီးပြီးမိမန္တရတိလက်ပြီးကိုပျော်ပျော်ကြီးသူသွားအဲ့တော့ဖြစ်ဆိုတာဟာအဲ့ဒီလိုကုသိုလ်တရားတွေကိုအမြဲတမ်းတက်သက်လို့မပြအောင်နှလုံးသွင်းပြီးတော့နေခြင်းတွေမတည်ဘာမတည်လို့ဆိုရင်သာသာအနုပတိခေါ်တယ်သာသာတရားကိုနှလုံးသွင်းရအောင်မိတ်ချက်သာသာနုပတိဆိုတာအဲ့ဒါဗိဓာအပိုင်းရောက်တော့ဧကန္တကိုယ်တည်းနှလုံးသွင်းရဆိုဆိုလို့ရှိချင်မိမိရဲ့ကိုယ်ထဲမှာအလေးအနက်နှလုံးမသွင်းနိုင်သေးရင်မိမိစိတ်သုံးအပ်သောသီလတရားကိုနှလုံးသွင်းကိုယ့်ရဲ့ကိုယ်ချင်းတရားကိုမပြမပြမိမိရဲ့သီလတရားကိုမပြမပြဆင်ခြင်ပြီးတော့နေအဲ့ဒါသီလနုပတိခေါ်သီလပြည့်စုံအောင်တောင်းနေတာပြီးတော့သူသီလဂုံကျေးဇူးကိုမပြတ်မပြတ်ဆင်ခြင်ပြီးတော့ပေးရတယ်။ဒီသီလဂုံကျေးဇူးဆင်ခြင်ပုံလေးနဲ့ပါတဲ့ဘုန်းကြီးဂါထာလေးတစ်ခုရွတ်ထားခဲ့။သီလံပက္ခသဘောပါဏအဉ္ဉံသီလသမံကုသောဒွါရံဝါပနနိဗ္ဗာန်နဂရတာဘဝေတိ။သီလံသီလတရားသူတွေကပက္ခသနိဗ္ဗာန်သုတ္တိရဲ့သောပါဏဇောင်းကျောင်းလေးကတော့လည်းဖြစ်ပါပေ၏။နိုင်ရသူကဒီတက်ဖို့ရံဇောင်းငန်းကြီးကဩငါကျင့်လုပ်တဲ့သီလဟာနတ်ကြီးတက်ဖို့ဇောင်းငန်းကြီးပါလားအားရပါအမြဲတမ်းစလုံးပဲပြီးတော့အေရန်သီလသံဃာကိုတော်သီလသံဃာသီလနဲ့လူတော်ဒေဂါရနိုင်ရသူကဒီရတော်ပန်းန်ဇောင်းငန်းလေးကဆိုတော့ကုတော်ဒီကေမရှိပါမလဲနတ်ကြီးတက်ဖို့လေကားထောင်ကြလို့ဆိုလို့ရှိရင်ဩငါကျင့်လုပ်တဲ့သီလမှာတော့နတ်ကြီးတက်ဖို့ရံဇောင်းငန်းလေးကမရှိပါလားငါသီလနဲ့နတ်ကြီးတက်ဖို့ဇောင်းငန်းလေးကထောင်ပြီးသားပဲလို့ကိုယ်ရဲ့သီလအကုန်လုံးအမပြတ်မပြတ်နှလုံးသွင်းပြီးတော့နေကြပါ။ဒွါရံဝါပနလေးပါလားနဂရတာပဝေသနီနိဗ္ဗာန်နဂရတာနိဗ္ဗာန်ဆိုတဲ့ရွှေမြို့တော်ကြီးကိုပဝေသနီဝင်ရောက်ရနိုင်လည်းပဲသီလငါကျင့်သုံးပြီးတော့နေတဲ့သီလတရားတွေဟာဒွါရံဝါပနတရားတော်ကြီးတပေါ်လည်းဖြစ်ပါပေကြီး။နိဗ္ဗာန်ဆိုတဲ့ရွှေမြို့တော်ကြီးကိုသွားဝေရတဲ့ငါဆုံးပုံထားတဲ့သီလတရားတွေဟာပထမတရားတော်ကြီးပဲ။သီလတရားဆိုတာနတ်ဒီတက်ဖို့ရသောနာသီလတရားလေဘန်ရှိရတော်ကြီးဝင်ရောက်ဝင်ရတဲ့ပထမတရားတော်ကြီးဖြစ်တယ်လို့မိမိသီလရဲ့ဂုံကျေးဇူးဂုံတ္တိတွေပဲအဲ့ဒီလိုမပြတ်မပြတ်နှလုံးသွင်းပြီးတော့နေခြင်းအဲ့ဒါဟာသီလအနုပတိဖြစ်ပြီးတော့အပမာတရားနဲ့နေတာအဲ့ဒါအသက်ရှင်ခြင်းရဲ့အကြောင်းအသက်ရှင်တာဘာအတွက်လဲဆိုတော့ဘုရားရှင်ကတော့တောတာပြီးပြီကာမဒုက္ခခံစားဖို့အတွက်မဟုတ်ဘူးသာနာဒုက္ခခံစားဖို့အတွက်မဟုတ်ဘူးဘာဒုက္ခအတွက်လဲနိဗ္ဗာန်ဒုက္ခအတွက်နိဗ္ဗာန်ချမ်းသာအတွက်ခန္ဓာ၅ပါးနဲ့တကွဒုက္ခနဲ့၅ပါးလုံးပြီးတဲ့ဤတစ်ဆက်တပါးငြိမ်းနဲ့ဒါဖြင့်မှန်ပြီးဒုက္ခအတွက်အသက်ရှိနေတာအဲ့ဒီတော့အသက်ရှိခွင့်ရတယ်ကိုပြောခဲ့တယ်ဗရိဒနှလုံးသွင်းအပြေမနှလုံးသွင်းကြလို့ဆိုရင်သာကလုံးတိမိမိရဲ့ဒါနကောင်းမှုကြီးကျယ်ပြုထားတာကိုအဲ့ဒါမပြတ်မပြတ်နှလုံးသွင်းပြီးဝိဒါကကျောင်းမကြီးများအနာရပင်မသေးကြီးများနှလုံးသွင်းတဲ့ကဲဆိုနှလုံးသွင်းပါအနာဂတ်ကြောင့်တခါကြီးတည်တိုင်းနေတာနာဂတ်ကြောင့်တခါကြီးနဲ့ပတ်သက်လို့ဟိုသံယုတ်တည်ခဲ့ပါလေအနာဂတ်ပိဋိကပုဒ်တန်ရဲ့လို့ရှိသေးတယ်ပုဒ်တန်နှစ်ခုဆိုကြတဲ့ခါကြီးယောဂအပြင်းတန်နှိမ့်ချပြီးတော့အိရာတဲ့အပြင်းတန်လဲတဲ့အခြေပါဘာမိဘုရားမထေညာနဲ့အာနန္ဒမထေညာကိုဘွားပဲ့ကြွလာတယ်မထေညာတစ်ပါးကြွလာတတ်ပြီးတော့ထိုမင်းရဲ့နှစ်ပါးခေါင်းရင်းကနေဆန်းပြီးတော့ဟောကြတယ်ဆရာဘာဟောလဲဆိုလို့ရှိရင်ဆရာတူတူလေးတည်းမှတ်ထားပေါ့အနာရဘိကျောင်းတကကြီးကိုဝိကဟောတာရိပုဒ်္ဒါဆိုတော်ကြီးကကျောင်းတကကြီးတကကြီးယခုလိုယောဂဖြစ်ပြီးတော့မညံ့မမကာယိကဒုက္ခသတိကဒုက္ခနဲ့အိပ်ရတဲ့လဲရတဲ့အချိန်နှလုံးသွင်းစရာတရားကိုဟောခဲ့ဦးမယ်ဆိုပြီးတော့တိ မုန်ဒီအဝိဇ္ဇပါဒိနသမဏဂတ။သဗ္ဗေဓာရီကဘယအပေါ်မှာကြီးညိုတဲ့စိတ်ဟာလွန်ကဲသောမတုံ့လွတ်သောကြီးညိုတဲ့စိတ်နဲ့သံဃာကြီးကြီးညိုတာ။အဲဒါကြောင့်မို့လို့ကျောင်းဆရာကြီးအနာတပိဋကမှာပါရှိဘယအပေါ်မှာအမြဲမပြတ်ယုံကြည်ပြီးတော့မတုံ့လွတ်သောအတ္တတရားဆိုတာတရားကြီးရှိတယ်။အဲ့ဒီကရာတရားတူဝပြီးတော့လာရလေးအောင်ဖရာရဲ့ကုန်ကျေးဇူးတွေကိုကျောင်းသားကြီးအဲ့ဒါညောင်းဆောင်ကနေပြီးတော့ဆင်ញင်စားပါဘုရားသုတတိပွားဖို့ဆိုပြီးတော့ဟောခဲ့တာဒီတော့ယခုနေ့ကဘုန်းကြီးတတိနဲ့နေဆိုတော့ကျောင်းမကြီးကိုတတိနှစ်မျိုးပြောတာပြီးပြီနော်သာဃာနုတတိဌာနကောင်းဖို့နှလုံးသွင်းဖို့ရဲ့နိလာနုတတိနိမိတ်ဆောင်ဖို့အတော့သီလကိုနှလုံးသွင်းပြီးတော့တတိနဲ့နေဖို့ရဲ့ပြောပြီးပြီအဲ့ယခုအနာဂတ်ကျောင်းသားကြီးကမာနိဘုရားဟောတဲ့အနုတတိတစ်ခုဖြတ်လိုက်စမ်းပါဘုရားနုတ်တိဘုရားကုန်းကိုအပ္ပမအတ္တကနှလုံးသွင်းပြီးတော့နေခြင်းဆိုတဲ့ဘုရားနုတ်တိတာပွားဘုရားနုတ်တိဘာသာဘုန်းကြီးတိုက်တွန်းနေတာလို့ဆိုလို့ရှိရင်ဘာဝေရိဘုရားနုတ်တိဘာဝနာနာမနုတ္တံဤမနုတ္တတိဘာဝေရိတဝနာပုရိယတိမာနရံဘုရားဟောတဲ့ပါဠိတော်သိကောက်ဘာဝနာတမကကမ္မထုံ40တို့တွင်အနုဒရာပြုမရှိမြန်လာစွာသောဗုဒ္ဓံဥဒ္ဒတိဖရာတော်ကိုဖာမအောင်ပြည့်စုံတဲ့ဗုဒ္ဓံဥဒ္ဒတိဘာဝနာကိုပါဝေးပါများပါလေဖရာကိုယ်လည်းဟောခဲ့။ဟောတိယယသိကြီးကိုဟော။သမထ40ထဲမှာဗုဒ္ဓံဥဒ္ဒတိဘာဝနာသည်အမျက်ဆုံးပဲ။ဖရာဘုန်းကြီးတို့ကိုအဖန်မှတက်တာနှလုံးသွင်းတဲ့ဗုဒ္ဓံဥဒ္ဒတိဘာဝနာသည်အကောင်းဆုံးအမျက်ဆုံး။သမထကလုံးလုံးပဲဆိုရင်ဗုဒ္ဓံဥဒ္ဒတိပဲလို့ဘာကြောင့်အဲ့ဒီဗုဒ္ဓံတို့စီအမြဲဆုံးကောင်းလို့ပြောရတာလဲဣမံတေဤဗုဒ္ဓံတို့တိဆိုတဲ့ဖရာကုံကိုအပ္ပမအောက်ငွေခြင်းဆိုတဲ့ဗုဒ္ဓံတို့စီဘာဝနာကိုဘာဝေတဝနာပွားများရတဲ့အတွက်ကြောင့်ဤတုံမကံတေတရားဓမ္မပေါင်းလို့ကောင်းလို့ရဲ့မာနသစိတ်ထဲမှာရှင်းစီနေတဲ့အလိုစံတမန္တမြတ်ဟာပူရယိတိပြည့်စုံသွားပါလိမ့်မယ်တိုင်းညာဘလောက်အားရစေကောင်းဖရာကုံကမပြတ်မပြတ်ဗုဒ္ဓံတို့တိလှုပ်ပြီးတော့နေစမ်းဒီကျေကျေလီနေကြရင်မကြခင်အကုန်ပြည့်စုံသွားမယ်တဲ့ဒါပတိဆိုရင်အတ္တမရတရားဘုဒ္ဓံမှုရှိတယ်ဆိုတော့ဒီဤပြည့်စက်ကအတွက်ဆိုဘုရားအကျိုးပေးတာအကျိုးပြတာအတ္တမရမမေ့မလို့ပတိရဲ့ညီဆိုတာဟာအဲ့ဒီဘုရားဂုံကူလည်းပဲမမေ့လို့ပတိနဲ့အမြဲတမ်းဘုရားဂုံကျေစုပေါင်းစပ်ပြီးတော့ကိုတက်တယ်လို့နှလုံးပတ်ပေါ့ဘုန်းကြီးတို့ဟောကြားတဲ့ဟိုသုဘဝါနာသုတ်တံမှာတော့သုဘဝါနာသောရိယမင်းမီးလေးဟာလေဒုက္ခအကြီးကျယ်ဖြစ်ပြီးတော့ဆင်းရဲဒုက္ခရောက်တဲ့အချိန်ဘုရားဂုံနှလုံးသွင်းတဲ့ပါဠိတစ်ပတ်ရှိမင်းမသံဘုရားဝတ္တဘောဘဂဝါအဲ့ဒီပါဠိကိုကြက်ပြီးတော့လဲထားဖို့ကောင်းတယ်ပါဠိရောအနဲ့ပါအရကြက်ပြီးတော့အမြဲတမ်းဒါလေးကျွတ်နေလို့ရှိရင်ဗုဒ္ဓံတို့တိဖြစ်ပြီနားတော်ကြီးပေါ့မင်းမသံဘုရားဝတ္တဘောဘဂဝါယောဣမနာဧဝရူပတံဒုက္ခတာဘာဟနာယသမန္တိတိတိယောဘဂဝါဟိဘုရားရှောက်မှာသရင်ဘယရှင်ကိုရောမြတ်တိဧဝရူပတံဤငါတို့တရေခံရနေရပါတယ်ဆိုတဲ့ဒုက္ခမျိုးမျိုးမှာဒီဝါရမလာရေဘုရားမှာခံစားနေရတဲ့ဒုက္ခဝေဒနာနဲ့မချတမူလာဒုက္ခသွားတော့ဒီနေ့ဘုန်းကြီးတို့မျိုးကောင်းတွေမျိုးကောင်းတွေဘလောက်ပဲချမ်းသာပါတယ်ပြောပြောဟောဒီကာမဂုဏ်တွေအတွက်ဘုန်းကြီးကပြောခဲ့တဲ့ဒုက္ခနှစ်ပါးဟာရှိပြီးသားရှားပေါ်ရတဲ့ဘုန်းကြီးတနာဒုက္ခရဲ့သောက်ရရတဲ့အားလည်းကဒုက္ခရှိတယ်ပိုးရဆိုတဲ့ဒုက္ခရှိတယ်နားရဆိုတဲ့ဒုက္ခရှိတယ်သိတယ်ဆိုတဲ့ဒုက္ခရှိတယ်ယောဂနှိမ့်စက်တယ်ဆိုတဲ့ဒုက္ခရှိတယ်ရှိတယ်မြတ်တဲ့ပုဂ္ဂိုလ်တွေနဲ့ခွင့်ရတယ်ဆိုတဲ့ဒုက္ခရှိမဖြစ်ရင်မမြင်ရတဲ့မုန်းရပုဂ္ဂိုလ်တွေနဲ့တွေ့ကြံရရတယ်ဆိုတဲ့ဒုက္ခရှိတယ်။ဒါမှမဟုတ်ကြမှာဟောရတဲ့ဒုက္ခတရားတွေအကုန်လုံးအနည်းနဲ့အများလူတိုင်းမှာရှိပါတယ်။ဒါကြောင့်ယောဂဘဝရှင်ဘုရားတော်မတိုင်းရခြင်းကိုတော်မြတ်ဒီဒီပါရမီမှာယခုငါတို့တွေခံစားနေရတဲ့ဒုက္ခဝေဒနာတို့နဲ့မကြံမလန့်ဒုက္ခသွားတော့ဒီမှာကဒုက္ခကဤဒုက္ခဝေဒနာမျိုးတွေကိုမဟာနယပယ်ရှားဖို့ရန်လုံးကတမန်တရားကိုဒီပိတိဟောပါသည်။ဘုရားရှင်ကိုယ်တော်မြတ်ပြောလို့ကလက်ပြီးတော့ဘုရားပြည့်ကိုချက်နေဆိုတာအဲ့ဒီဒုက္ခတွေမှာလုံရအောင်ချက်နေအဲ့ဒီဒုက္ခတရားတွေကိုလုံရအောင်ဆက်ပြီးတော့တရားဟောတယ်ဒါနမလို့ရုပ်တော်ဘာသာဒီကုလသမားနဲ့ဘုရားရှင်ကိုယ်တော်မြတ်ဒီမမသံဃုတော်ကတမမသံဘုရားဆိုတဲ့ကုလကြီးဖြင့်အန်ချီရမှာတုံးတော်ကိုတောင်းပြတဲ့ကျော်တော်ဘုရားဗေဒီဘုရားဩဘုရားရှင်ကိုယ်တော်မြတ်ဘုရားပြည့်ကိုချက်လာတာပါတဲ့ကျင်းလာတာလေအဲ့ဒီဒုက္ခတွေမှာလုံရကြည့်လို့ဘုရားရှင်ကိုယ်တော်မြတ်ကျင်းလာတာဖြစ်တယ်ဒုက္ခဒီလိုလေဘုရားသိတယ်ဒီဒုက္ခတွေဘာကြောင့်ဖြစ်ရလဲဆိုတာလဲဘုရားသိဒီဒုက္ခတွေညှိအောင်ရမယ်ညှိလဲလို့လည်းသိအဲ့ဒါကြောင့်မို့လို့ဖြူကြီးလာတဲ့ချက်ပေါ်ရင်ဣတိပါယောဒုက္ခပါဒုက္ခရဲ့အကျုံးရောဒုက္ခပါညှိသွားတယ်ဆိုတော့ညှိရောတာကိုလည်းသိတယ်ဟောတိုင်းအောင်ဘုရားကမာမာမာဘုရားခေါ်တာလေလို့ လောပါပါမှာကောလီယာမင်းသမီးကဘုရားကိုယ်ကိုနှလုံးမနဲ့တာမှာဒီလိုနှလုံးမပါဒီတော့ယောဘာမာတံဘုရားဝါဒဘောဘကဝါယောတိမတ်မဧဝရူပမဒုက္ခကမဟာနာယဓမ္မတေသိတိအဲ့ဒါကောလီယာမင်းသမီးရဲ့ဘုရားနုပတိဘာဝနာခေါ်ပါတယ်အဲ့ဒီလိုဘုရားကိုယ်ကိုအဖမန်တက်တာအောင်မဲ့နှလုံးမပြီးတော့နေလို့ရှိရဲ့ဒီမှာလည်းဒီဘုရားတော်ဒီဘာဝနာဆိုတဲ့ကမ္မတ္တကိုကိုယ်ရည်ကောင်းတာဖြစ်ကြရတဲ့အတိုင်းဒီတုံမာကံပြီးအယောဂုံကံမျိုးပေါင်းတွေပေါင်းလို့ဤမာနတန်စိတ်ထဲမှာကျန်စီနေတဲ့အလုံဆန္ဒမမမြတရားကိုယ်ရည်တည်းပြီးစီဆုံးဆုံးဖြစ်ပါလိမ့်မယ်သိတဲ့ကျန်စီတာဒီပြီးစီအောင်မြင်ဖို့ရန်တဲ့ဗုဒ္ဓတော်ပတိပွားပါဒါဘုရားဒေသနာတော်ကလာတဲ့ဤခွေးတို့လောကီတို့ဘာတို့ညာတို့ဘာမှရည်ပတိပြောတာမဟုတ်ဒါပြောပါဠိတော်တိုင်တော်လေးဒီရည်အပမနာကြရပတိတရားအလုံးစုံကိုညာကိုသုံးခုရပါပြီမိမိကုသိုလ်ကောင်းမှုတွေကိုမပြတ်နှလုံးသွင်းနေရမယ်ဆိုတာရဲ့မိမိတောင်းပန်အပ်တဲ့ဒီလောက်ကိုနှလုံးသွင်းနေရမယ်ဆိုတာရဲ့နိဗ္ဗာန်တရားကိုကြည့်ပြီးရပါဒီလိုဒီမှုတွေအကုန်ပြည့်စုံပြီးတော့သွားအောင်ဘယ်လိုကောင်းမှုနှလုံးသွင်းနေတဲ့အခါမှာဒီကိုကြီးတကိုယ်လုံးကိုကြည့်လိုက်လို့ရှိရင်ရင်ထဲနှလုံးနဲ့အမဲတို့တကိုယ်လုံးမှာဘုရားကုံတော်ကြီးပြီးသွားပြီးတော့တခါနဲ့နေတာအရဟံဘုန်းကြီးအရဟံကုန်းတော်တစ်ခုလုံးတော်လေးမှာဝင်ပြီးတော့ကြေုံနေတဲ့အတိုင်းကြောင့်နှလုံးထဲမှာစိတ်ဝင်နေတဲ့အရဟံကုန်းရဲ့တတိတို့ကြောင့်ဒီကိုကြီးတို့လုံးကဇေဒီကြီးတစ်ဖွဲ့ကိုအဲ့ဒါပူဇော်တဲ့အစဉ်တရားကိုဇေဒီယဂရမီကပူဇော်ရဟံဟုတ်ပြီအဲ့ဒါကြောင့်မလို့ဘုရားနုတ်တိလို့ခေါ်တဲ့ဘယကုန်းကဘာမှအောက်မီတဲ့တတိလေဆိုပြီးတော့အတ္တမကဒီလိုသာတတိကိုအဲ့ဒါလို၃မျိုးပွားများဖို့လိုအပ်ပါလေအဲ့ဒါအသက်ရှိတဲ့မှတ်တာအာယောဗမရောအမရံမေဗမရံမေသုတောပါဒံအာရမတဏမိယံဒီယေပမတယထာမတံအာရမနာအဲဒီလိုဘုရားကုံတရားကုံမင်္ဂရုံသာဂံနုတိဆိုတဲ့မိမိရဲ့ဒါနရဲ့ကုံဒီလနုတိဆိုတဲ့မိမိရဲ့ဒီလကောကာမအောက်နေရနေခြင်းဆိုတဲ့အာဗမရာတရားဒီအမတံဒီချင်းခင်ရတဲ့နဗတံနိဗ္ဗာန်ရဲ့အကြောင်းတရားပါပေသည်အနာတေဝိတေကြီးကိုရခုနကရှင်မကြီးဘုရားကိုရမကြီးကဟောတယ်တဲ့ကျောင်းတကကြီးဘုရားအုံကြီးစုကိုအဖန်မပွားပြီးတော့နေပါစေစိတ်ကတရားတော်တည်းရဲ့ဒုက္ခတိကိုပွားများပြီးတော့နေစမ်းပါတရားဒုက္ခတိကဘာလဲဆိုလို့ရှိရင်တရားတော်ဟာလေဟောဒီခေတ္တရောင်ရဲ့တတ်တော်အပေါင်းတို့အတွက်ဘဝကန္တာရာဥဒ္ဒရေနေနာအဘာဝတန်နေနာဓမ္မောဘဝကန္တာရာဘဝခရီးထဲမှာလည်းပဲဥဒ္ဒရေနေနာထုတ်ဆောင်ပြခြင်းပြတဲ့အတွက်ကြောင့်လားကအာဃာတဏိနာနာသတ္တံဟုပေးတဲ့အတွက်ကြောင့်လောကဓမ္မတရားတော်ရဲ့တရဏံတရဏမိပါပြီ။တရားတော်ရဲ့တတိဘလို့ရှိ။ဘဝကံတရာကိုလည်းပဲလွန်မြောက်စေတယ်။ဒီဘဝကဖြစ်နေတဲ့အချိန်မှာလည်းပဲသုတ္တမဆေရမှုတွေကိုသက်သာစေတယ်တရားတော်ရဲ့တတိဒီနှစ်ပါးရှိ။ဒါကြောင့်တရားကိုယ်ပဲပါဤဆိုရင်အဲ့ဒီတတိနှစ်ပါးကိုယုံကြည်ပြီးတော့ကိုယ်ပဲတာဖြစ်စေ။ဘောကံကြရမှာလုံလောက်ပြီတဲ့ဘောအခက်ခဲတွေကိုကျော်သွားစေဆိုတာဒီတရားဆိုရင်မဖြစ်နေတဲ့ဒီမှာသူသိရင်ပြမမှုတွေကိုသက်သာစေတဲ့အဘဘဓာန်တွေနဲ့သက်သာမှုကိုပြည့်တဲ့အခက်ကြောင့်ဘောခွဲရှင်ရဲ့အဲ့ဒီကမ္မထဝိပဿနာဆိုတဲ့တရားတော်တွေဟာမဟာနကိုယ်ပေါ်ရအစ်စ်ဓမ္မလို့ခေါ်တဲ့ဗရဏဓမ္မဗရဏမိပါပြီဓမ္မဗရဏကိသံမီအဓိပ္ပာယ်အဲ့ဒီကိုခေါ်လိုက်ဘာလို့လဲတရားကိုငါတို့အားကိုရတယ်ဘဝကကယ်ရီကိုကျော်လွန်ပြီးတတ်တဲ့တရား။ဘဝစဉ်းရဲ့ဒီရတွေကိုသက်သာစေတဲ့တရား။အဲဒါကြောင့်မလို့ဩတရားတော်ကအာဟုရရှိပါတယ်ကားလို့ဆိုရင်ဒါဓမ္မနုပတိဖြစ်ခဲ့ရော။ဘဝလူတွေမင်္ဂတော်တွေရဲ့ဂုဏ်အာယုံပြု။နောက်ပြီးတော့အရိယခန္ဓာတိလမိမိရဲ့တိလဂုဏ်ကိုအာယုံပြုဆိုပြီးတော့ဘယကုန်တရားကုန်မင်္ဂကုန်တိလဂုဏ်ဆိုပြီးတော့လေးချက်နောက်ပြီးတော့မဲ့ခင်ရှင်းပါနဲ့ပေါင်းပြီးတော့ထည့်ရင်တစ်ဆယ်နဲ့နှစ်ချက်နောက်ထပ်ပြီးတော့ပမ္မဉာဏ်ပမ္မဝိမုတ်တိဆိုတာကိုထပ်ပြီးတော့ထည့်ရင်တစ်ချက်လေးချက်အဲဒီပမ္မဉာဏ်ဆိုတာကတော့မေညာပြောတယ်ပမ္မဝိမုတ်တိဆိုတာကတော့ဖွဉံကိုပြောတယ်ဒီတော့ရှိခိုင်တာဗုဒ္ဓဓမ္မသံဃာတိက၄ချက်တိုင်းရှင်းပါနဲ့တစ်ချက်နဲ့ချက်မေညာဖွဉံနဲ့ဆိုတော့တစ်ချက်လေးချက်ကျောင်းလည်းကအနာတပိပတိကြီးတက္ကကြီးဒီအဲဒီတစ်ချက်လေးမျိုးသောဂုံတ္တိတွေကိုတက္ကကြီးအကုန်ရပြီးသားဒီတော့ယောဂအမြဲတမ်းနဲ့တရားညောင်းတော့လေ့ကျင့်ရတဲ့အချိန်မှာအဲဒီ14ချက်ကိုကျောင်းတော်ကြီးဆင်ញံနှလုံးသွင်းနေတာမှာရှင်ရီဘောရကအဲ့ဒါဟောပြီးတော့ကြောက်ပြန်သွားမကြဘူးပြေးရတော့ကြာတယ်နာရီကျောင်းတော်ကြီးအဲ့ရတဲ့ကတည်းကလည်းဖတ်ပြီးတော့ပကတိကျမ်းမှာသွားတယ်တဲ့ရှင်ရီဘောရဟောပြီးခဲ့တဲ့တရားကိုနှလုံးသွင်းလို့ကျမ်းမှာသွား
နောက်တစ်ခုလိုပဲယောဂအမြင်နဲ့နှစ်နှစ်သုံးနှစ်ကြာတစ်ခါဖြစ်ပြန်တယ်ဒီလောက်အောင်ဖြစ်တယ်အဲ့ဒီကြတော့အာနန္ဒာတပါးတဲ့ပြည့်နေတဲ့အရှင်အာနန္ဒာကြောက်ပါခင်ဗျာဒီလိုတရားဟောပါဟောယောဂမြင့်တဲ့အိယာနဲ့လဲရလို့ပါဒီလိုရှင်အာနန္ဒာကဘုရားကရှင်သာရိပုတ္တရာဟောခဲ့တဲ့တရားဆက်လေးချက်တွေကနေပြီးတော့လေးခုကိုရှင်အာနန္ဒာကတောက်ထုတ်ပြီးပြန်ဟောတယ်တန်းနဲ့ဆက်ချက်ခြံထားခဲ့တယ်လေးချက်ကလည်းဆရာကုံရင်တရားကုံရင်သံဃာကုံရင်မိရကုံရင်ဆိုတဲ့လေးချက်အဲ့ဒါဟောတဲ့ကဲဆရာကုံကြီးကဘုရားဗုဒ္ဓဘာသာရုပ်တော်နှလုံးသွင်းသံဃာကုံကြီးကဘုန်းကြီးဘုရားရုပ်ခဲ့တဲ့အတိုင်းဘဝခန္ဓာကဘဝခီးတော့ကတိနာတော့မှတ်တယ်အာဘာဒကဏဆင်းရဲပြင်းမှုတွေကိုသက်သာရရောက်နေတဲ့ပတ်တိသေမတိနဖတရားမှရှိတယ်လို့နှလုံးသွင်းတာဓမ္မနုပတိဖြစ်ကြရောသံဃာကုံကိုယ်ပါမှရှိဦးစွာပြတဲ့ကုံရင်သဗ္ဗတိပါဏကောင်းကောင်းကြီးချက်တယ်哦မင်္ဂလာရှင်များဒီသာသနာတော်သီလသမားကြီးတွေကျင့်ကြတာပါတဲ့ပရိယပฏิပတ်ဆိုတဲ့သာသနာတော်ကြီးကိုမင်္ဂလာတော်တွေထမ်းဆောင်နေကြတာပါတဲ့လေဟောဒီသုံးပါးမှရှိတဲ့တတ်တော်ကလေဒုက္ခလွန်မြောက်ဖြေခြင်းနဲ့မိမိတို့လည်းပဲဒုက္ခမှာလွန်မြောက်အောင်ဟဆိုတဲ့ရွေးခြင်းနဲ့ကျင့်ကြတာဒါကြောင့်မင်္ဂလာတော်ရှင်များတွေသုတ်ပฏิပတ်များပြီးပါလေဤလို့နှလုံးသွင်းလိုက်ချပါဘာသာကုံလို့အနာရောမြတ်ဒီသာသနာတော်မှာသီလသမာဓိပညာချက်လာပါတဲ့လေငါတို့ရောသူတို့ရောဒုက္ခမှာလွတ်မြောက်အောင်ရှင်းတော်မူကြတဲ့တရားတို့ပရိပန္နမြေတေလို့နှလုံးသွင်းလိုက်ရင်ဘာသာတော်ရှင်မြတ်တို့ရဲ့အပေါ်မှာသရတရားတွေတိုးပွားပြီးတော့စိတ်ကြီးကြီးပြီးတော့ဒီလိုဖြစ်သွားအဲဒီဘုဒ္ဓပရိပန္နဆိုတာအာယုမပြည့်ဖိရင်လည်းစိတ်ကြည်လင်မှုဆိုတာမရနိုင်ဘူးဒါကြောင့်မို့လို့ဘုရားကုံရဲ့တရားကုံရဲ့သံဃာကုံရဲ့မိမိစောင့်သုံးထားတဲ့သီလတရားရဲ့ကုံကျေးဇူးရဲ့သီလကုံကျေးဇူးလည်းကြောက်ပြီးသားပါနေရသုဂတိတက်ဖို့ရံဆောင်နိုင်ပြီပဲနိဗ္ဗာန်မြို့တော်ကြီးသွားဖို့ရံပထမတရားပေါက်ကြီးပဲဒီလားဒီတော့ဘုရားဓမ္မသံဃာသီလဆိုတဲ့အဲ့ဒီအနုတ္တိ၄ပါးကိုဖွင့်ပြီးတော့နေပါလေကျောင်းတရားကြီးလို့အရှင်အဏ္ဍာကိုရောမြတ်တင်အဲ့ရတဲ့လဲနေချာတော့အနာရဘိကျောင်းတရားကြီးကဒီလက်ချက်ဟောထားခဲ့တယ်အဲ့ဒီအရှင်အနာရဘိကျောင်းတရားကြီးချက်ချင်းယောဂတက်ပြီးတော့အဲ့ရတဲ့ကထားထိုင်တယ်ဒီတော့ဘုရားရှင်တရားကိုသာမကုန်အနည်းကအောင့်မိနေတဲ့အပမာဒကိုလည်းမတိတရားပြီးတော့ကံမှုရှိအသက်ရှည်နေတဲ့အကြောင်းတရားဆိုတာဘုန်းကြီးအဲ့ဒါပြောချင်တာဒါကြောင့်မလို့ဘုန်းကြီးတို့ဒီကနေ့ကျောင်းမှာကြီးအတွက်တစ်လုံးလုံးပြီးတော့နေဖို့ရန်ဘုန်းကြီးကပြောခဲ့တဲ့စကားတွေအကုန်လုံးကိုချုံလိုက်လို့ရှိရင်တစ်လုံးနဲ့ပဲရတယ်။ဘာတစ်လုံးနဲ့ရလဲအပမာဒခေါ်တဲ့မတိဒီတရားတစ်လုံးနဲ့ပါပဲ။အဲ့ဒီမတိဒီဘယ်တော့မှမမေ့တဲ့နေရာမှာလေတိဖရားရဲ့အကုန်ကျေစုတွေကိုမမေ့နဲ့ဒါတွေကိုမပြတ်မပြတ်နှလုံးသွင်းစိတ်ကြံစည်မှုတွေကိုအကုန်ကြီးကြီးဆုံးစေနိုင်သောဖရားကုံကိုယ်တိုင်လည်းမပြတ်နှလုံးသွင်းနေပါအေးပြေဘာတွေကိုမှပိုက်တာနှလုံးသွင်းနဲ့နှစ်ကတရားတော်ရဲ့အကုန်တတိဩဘဝကံတာရကိုလွန်ရောက်စေတဲ့တရားဟာဆေးဒုက္ခတွေကိုသက်သာစေတဲ့တရားဟာဖရားတရားတော်ကြီးကဒီတရားတွေကိုငါအားထုတ်မယ်ဟဆိုပြီးတော့အဲ့ဒီတရားတော်များကိုယ်တိုင်လည်းနှလုံးသွင်းပြီးတော့နေပါဓမ္မဒုက္ခတိသံဃာတော်ရှင်များတွေသာသနာတော်မှာပြည့်ရက်တိပฏิပတ်တိတာဝန်ကြီးတွေထပ်ပြီးတော့ညီရတော့ဩသာသနာတော်ကြီးစီပင်ထုံးသားဖို့ရောအဲ့ဒီအရှင်မြတ်တွေဒုက္ခမှာလွန်မြောက်ဖို့ရောဘုရားကရှိတဲ့တန်တော်တွေဒုက္ခမှာလွန်မြောက်ဖို့ရောဒုက္ခတော်တွေဒီလိုအထုနေရပါတယ်ဒါကငါကကိုကျေးဇူးနှလုံးသွင်းဒီကကိုကျေးဇူးမိမိကျေးဇူးအပ်တဲ့ဒီကကိုကျေးဇူးကိုနှလုံးသွင်းမိမိပြုစမ်းကြတဲ့ဒါနကောင်းမှုအဆုစုကိုအမြဲမပြတ်ဆင်ခြင်ပြီးတော့နှလုံးသွင်းလို့အဲ့ဒီအနုတ္တိ၅ပါးကိုတရားလုံးနဲ့လို့ရှိအပမာဒလို့ခေါ်တဲ့ပဋိတရားတစ်ခုတည်းပါပဲအဲ့ဒီပဋိလည်းပဲဝိရိယနဲ့ပညာနောက်ကပါရရမယ်တဲ့ဝိရိယပညာပဋိအဲ့ဒီတရားဆုံးမလည်းခင်လာပြီးတော့အမြဲမပြတ်ရှုမှတ်ပွားများပြီးတော့နေခဲ့မယ်ဆိုရင်အပိဇာယောအဲ့လားဈာဝါဒရောနှစ်ခုလုံးငင်းပြီးတော့လက်တွေ့ဒီဘဝမှာတကယ်ချမ်းသာပြီးတော့အဲ့ရှိချင်းဆိုတဲ့အကျိုးတရားသာသနာတော်ကြီးကိုကြံမြင့်စွာထောက်ခံနိုင်ကြဆိုတဲ့အကျိုးတရားသူတို့ဆိုသာသနာတော်ကြီးကိုကြံမြင့်စွာထောက်ခံနိုင်တယ်ချင်းတကယ်ချမ်းသာအစ်လို့ခေါ်တဲ့မှန်တိဒုက္ခကိုရလိမ့်မယ်လို့ဒါကြောင့်အဘမတော်အမတံပတံဘမတော်မေဆုနောပတံအဘမတံနမိယံတိရေတမတာယထာမတာအဘမတော်မဝိမလျောမပေါမဆာဖယားကုန်တရားကုန်မှန်ကုန်ဒီလကုန်မိမိရဲ့လူတတ်တာနဲ့ဒါနကောင်းမှုအစုစည်ရင်ဂုံကျေးဇူးတွေကိုမမေ့မလျောမပေါမဆာတတိတရားနဲ့အမြင့်မြတ်ရှုမှတ်နေခြင်းတည်းအမတံပြည့်ရင်ကြည်ရဖြစ်တော်နိဗ္ဗာန်ရဲ့ပဋ္ဌာန်ကြောင့်တရားပါပေသည်။ဝါအမတံဗနံအသက်ရှိခြင်းညာကြောင့်တရားပါပေသည်။သမာဓိမိတိရောရောပေါ်ပေါ်ဆသာဖြစ်နေမယ်ဆိုရင်မေတ္တုနောပြည့်ခြင်းရဲ့ပဋ္ဌာန်တော်ပဋ္ဌာန်ကြောင့်တရားပါပေသည်။ဝါမေတ္တုရောဗနံအသက်တူခြင်းညာကြောင့်တရားပါပေသည်။အဘမတံနမိယံဤ
အဘာမန္တမမေ့မလျော့သတိတရားနဲ့နေကြတဲ့ပုဂ္ဂိုလ်တို့သည်လမ်းမီရည်မသေးတန်ရလေကောမျက်ရည်ရလေကောဤရေအရင်သူတို့သည်ပမတ္တသတိကဲ့ပမတ္တတရားဆွမ်းမှု၏နေကြလေကောဤဒီလိုသတိကဲ့ပြီးတော့ပမတ္တတရားဆွမ်းမှု၏နေကြတဲ့ပုဂ္ဂိုလ်တို့သည်မတ္တယတ္ထာပြည့်၍နေသောသူတို့ရဲ့သောနေပြီကောဤအသက်ရှင်နေတဲ့ပြည့်တဲ့လူဆိုတာသတိမရှိတဲ့သူအသက်ရှင်နေပြီလားဒါရောရေရခြင်းပုဂ္ဂိုလ်တို့ဒီပမတ္တမိလျော့နေကြကုန်၏ဧတုတတိတရားမိလျော့ခေါင်းပါကြကုန်သောပုဂ္ဂိုလ်တို့သည်ယထာမတ္တလက်ရှင်နဲ့ဝေဘောသူနှင့်တူကြလေကုန်၏ဤသည်ဤဘောကကဘုရား၆ပါးစကံဘုရားရှင်ကိုယ်တော်မြတ်သည်ဒေဝေတီရုဏာရှိကမေတ္တာအခြင်းဟောကြားတော်မူခဲ့ပါလေသတည်း